Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဖီဝေမေကန်စံကနေ2022ဇူလိုင်လ4ရက်တင်းလာနေညပိုင်းဖီဝေမြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြောင်းစုမျိုးဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:20အထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒီညပိုင်းမြန်မာဘာသာစီစဉ်နေကို19.25kHz 1953 kHz 1783 kHz 1783 kHz 9335တို့ကနေတိုက်ရိုက်နာဆင်နိုင်ပါပြီရှင်။ဒီနေ့ညတဲ့အစီအစဉ်မှုဖြစ်ကျမအတန်းစီဖြစ်ပါလိမ့
်။အနည်းခတ်သိင်ကင်းကြီးရပါစေ။မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ဝန်ကြီးဟာမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်နဲ့ပုဂံမှာတွေ့ဆုံခဲ့ပြီးအာဆီယံနဲ့အတူအလုပ်လုပ်ဖို့အချက်၃ချက်ကိုမျှော်လင့်ကြောင်းထုတ်ပြန်လိုက်ပါတယ်။လင်းချက်စပြုတ်ကိုယူကရိန်းကသိမ်းပိုက်လိုက်ပြီးတဲ့နောက်ပြန်လည်ရရှိဖို့အတွက်ယူကရိန်းသမ္မတဇယ်လန်စကီကကတိကဝတ်ပြုလိုက်ပါတယ်။ဒီအချိန်မှာပဲယူကရိန်းခြေပိုင်းဒေသတဲကိုရုရှားတပ်တွေပို့ပြီးနည်းနည်းဆိုင်ဆိုင်ထိုးစစ်ဆင်ဝင်ရောက်ဖို့ကြိုးစားနေကြပါတယ်။ဒီလိုသတင်းတွေပါဝင်နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကျွန်တော်တမောင်တန်းတို့ကတင်ပြကြမှာပါ
။ဟုတ်ကဲ့ပါရှင်။တင်းလာညအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေတူဒီနေ့မှနားဆင်ရမယ်နောက်ဆုံးရသတင်းပေးပို့ချက်ထဲမှာတော့
အာဇာကာရဲ့မူလဒီမန်ချက်ကတော့နာမည်အနာဂတ်မှာအထူးသဖြင့်တော့ဒေါန်ဆန်းစုကြည်မြန်မာနိုင်ငံရေးမှာမပါအောင်ဆိုတဲ့လိုင်းကမ်းကိုရှောက်လိုက်တာ
မြန်မာရေတရုတ်နဲ့အာဆီယံဆွေးနွေးမှုပေါ်မှာမြန်မာနိုင်ငံရဲ့အခက်အခဲဥယျာဉ်ထွန်းသုံးသပ်သွားတဲ့အပြည့်စုံကိုမကြခင်နားဆင်ရပါမယ်။ရန်ကုန်လှည်တံတနက်ပြစ်ခတ်မှုတည်တဲ့ဝလက်မြွနယ်ကကြေးရွာတွေနေမြရှင်လင်းရေးတည်တဲ့စားရည်နောက်ဆက်ရတည်င်းပေးပို့ချက်တူနေတူအပတ်စဉ်ကဏ္ဍတွေမှာတော့ဈေးနှုန်းမတ်စုစီစဉ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်တည်င်းလွာဒီစီစဉ်တွေကိုနားဆင်ကြဖို့ရှိပါသေးတယ်။အခုတော့နောက်ဆုံးရထိတ်တဲရောက်တည်င်းတွေကိုဥတီမောင်တန်းနဲ့ကိုဇော်ဝင်းလိုင်တို့ကအကြီးညာပေးမှာဖြစ်ပါလိမ့်ရှင်။
မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတရုတ်နိုင်ငံသားကြီးဝန်ကြီးဟာမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်လည်းဖြစ်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားကြီးဝန်ကြီးနဲ့ပုဂံမှာတွေ့ဆုံခဲ့ပြီးအာဆီယံနဲ့အတူအလုပ်လုပ်ဖို့အချက်၃ချက်ကိုမျှော်လင့်တဲ့အကြောင်းဇူလိုင်၃ရက်နေ့ကထုတ်ပြန်လိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံသားကြီးဝန်ကြီးပရတ်ဆိုဟွန်ကနိုင်ငံမြန်မာနိုင်ငံရဲ့ဂျာဝင်ဆောင်ရွက်နေတာကိုလည်းတရုတ်နိုင်ငံသားကြီးဝန်ကြီးဝန်ကြီးကအတိအမှတ်ပြုလိုက်ပါတယ်။မြန်မာနိုင်ငံမှာအမျိုးသားယဉ်ကျေးစစ်ပြီးပြည်သူလူထုလက်ကိုအာဏာပြန်အပ်ဖို့ဒီမိုကရေစီအကူပြောင်းကိုပြန်လည်စတင်ရင်းနဲ့တကွအာဆီယံကအာဆီယံနီလန်းကိုပဲကိုက်ဆွဲစေလိုကြောင်းတရုတ်နိုင်ငံသားဝန်ကြီးကသူ့ဌာနရဲ့အင်တာနက်စာမျက်နှာမှာထုတ်ပြန်ချက်အဖြစ်ပြောထားလိုက်တာပါအမျိုးသားယဉ်ကျေးစစ်ရေးကိုဆောင်ရွက်ရမှာဖွဲ့စည်းပုံနဲ့ဥပဒေမူပေါင်းတွေကဆောင်ရွက်ပြီးကြိုးကြောင်းယုံတိရှိရှိလက်တွေ့ကျကျအားထုတ်ကြဖို့သူကတိုက်တွန်းလိုက်တာဖြစ်ပါတယ်ပေါ်ဝင်ပတ်သက်သူတွေဟာတူးကိုတူးနားလည်လက်ခံကြဖို့လည်းသူကကြေညာချက်မှာပြောပါတယ်မြန်မာနိုင်ငံမှာပြည်သူလူထုလက်ကိုအာဏာပြန်အရေးမျောမြင်ချက်နဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုပြန်လည်စတင်နိုင်အောင်အာဆီယံနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့လည်းတရုတ်နိုင်ငံကမျှော်လင့်ကြောင်းမစ္စတာဝါယီကပြောကြားပါတယ်။မြန်မာကမ္ဘောဒီးယားထိုင်းလာအိုနဲ့ဗီယက်နမ်နိုင်ငံကြီးဝန်ကြီးတွေလည်းတက်ရောက်နေကြတဲ့ခုနှစ်ချိန်မြောက်မဲကောင်လမ်ချန်ပူးပေါင်းဆောင်ရွက်မှုနိုင်ငံကြီးဝန်ကြီးများအစည်းအဝေးကိုတရုတ်နိုင်ငံကြီးဝန်ကြီးမစ္စတာဝါယီကတက်ရောက်နေတာဖြစ်ပါတယ်။
ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကရုရှားတို့သိမ်းယူထားတဲ့နယ်မြေတွေကိုပြန်သိမ်းပိုက်မယ်လို့တနိဋ္ဌာန်ချထားကြောင်းပြောသွားပါတယ်။အစင်းမြလည်းနဲ့ဒီနယ်မြေတွေကိုပြန်အရယူမယ်လို့ညစဉ်ပြောကြားတဲ့မင်းကွန်းမှာတနင်္ဂနွေနေ့ကပြောသွားတာပါ။နိုင်ငံအရှိချမ်းလူခန့်စပီနယ်မှာယူကရိန်းတို့လက်အောက်နောက်ဆုံးကျန်နေတဲ့လီစီချန်မြို့ကနေယူကရိန်းတပ်တွေဆုတ်ခွာသွားပြီးတဲ့နောက်သမ္မတဇယ်လင်စကီကအခုလိုပြောသွားတာဖြစ်ပါတယ်။ရုရှားတပ်တွေဟာနိုင်ငံအရှေ့ချာဒွန်ဘတ်စ်ဒေသမှာဖိတိုက်နေတယ်။ဒါကိုယူကရိန်းတပ်တွေကအမေရိကန်ကပေးတဲ့ high mobility လက်နက်ကြီးဒုံးကျည်စနစ်လိုအနောက်မဟာမိတ်တွေပေးထားတဲ့တာဝေးပြည့်လက်နက်တွေနဲ့တိုက်သွားမယ်လို့လည်းပြောပါတယ်။ကျွန်တော်တို့စစ်သားတွေပြည်သူတွေအားလုံးကိုတန်းတူဆောင်ရှောက်ကာကွယ်ပါမယ်။တတိုင်းနေကာယံနေမြေတွေပြန်ရယူပြီးအားလုံးထဲမှာပြည်သူတွေကအရေးကြီးဆုံးပါလို့သမ္မတဇယ်လင်စကီကပြောသွားပါတယ်။ဒီနေ့ကနေကတော့ရုရှားရဲ့တပ်အင်အားလက်နက်အင်အားနဲ့မရှင်နိုင်လို့လက်ကျန်တပ်တွေကိုပြန်ရုပ်ထားရတယ်လို့ယူကရိန်းစစ်တပ်ကပြောထားပါတယ်။ရုရှားစစ်တပ်နဲ့ရှင်နိုင်အောင်မဟာမိတ်နိုင်ငံတွေအနေနဲ့ပို့ပြီးအစင်းမြင့်လက်နက်တွေပေးပို့ကြဖို့ယူကရိန်းကထပ်တလဲလဲတောင်းဆိုနေပါတယ်ခင်ဗျာ။
ယူကရိန်းရှေ့ပိုင်းဒေသတွေကိုရုရှားတပ်တွေပို့ပြီးနည်းနည်းဆိုင်ဆိုင်ထိုးစစ်ဆင်ဝင်ရောက်ဖို့ကြိုးစားနေကြပါတယ်။လင်းချက်မျိုးကနေတပ်များကိုစုခွာခဲ့ကြောင်းယူကရိန်းစစ်တပ်ကပဋိပြုကြောကြပါတယ်။ခုကမယ်ဆိုရင်ရက်သတ္တပပေါင်းများစွာခုကနိုင်ပေမဲ့ပေးဆပ်ရမှာကကြီးမားတဲ့အတွက်ဘိုးအဆုံးဖြတ်ချက်နဲ့စုခွာခဲ့တာဖြစ်ကြောင်းလူထန့်ဒေသအုပ်ချုပ်ရေးမှူးစာဟေးဟာဒိုက်ကပြောပါတယ်။ ဒုမတေတာရဲ့ဒုတိယပြည်နယ်ဒိုနက်စ်တဲ့တဝက်ကရုရှားတပ်ပြီးအောက်ကိုရောက်သွားပြီးဖြစ်ပါတယ်ဒိုနက်စ်ပြည်နယ်ရဲ့အတွင်းပိုင်းမြို့တွေဖြစ်ကြတဲ့ဆိုဗီယက်စ်တဲ့ကရမာတော့စ်မြို့နှစ်မြို့ကိုရုရှားကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ဆိုဗီယက်စ်မြို့မှာတနင်္ဂနွေနေ့ကကိုနှစ်အရွယ်မိန်းကလေးတူပါဝင်လူ600ယောက်သေဆုံးခဲ့ပြီးစကိုးယောက်ဒဏ်ရ ဒီကနေ့တမရဘလို့တမီဇလင်စကီကရုရှားတို့တင်းယူထားတဲ့နယ်မြေတွေကိုပြအားမာတော့အများကြီးတာလုံးကြောင့်ဗြိတိရှားထောင်လိုင်းကြီးကဆိုပါတယ်။ဒါကြောင့်နယ်မြေကိုသိမ့်ပိုက်ဖို့အရင်းမြစ်နည်းနေပြီးယူကရိန်းတပ်တွေကိုလက်နဲ့ကြီးတွေရော့ကက်တွေနဲ့တိုက်ခိုက်တာတဖြည်းဖြည်းချင်းပဲတက်မဲ့သဘောဖြစ်တယ်လို့ဗြိတိရှားထောင်လိုင်းကြီးကအကဲဖြတ်ပါတယ်။
အမေရိကန်ပြည်တော်စုမှာဒီကနေ့ဇူလိုင်လ၄ရက်နေ့မှာကြာရောက်တဲ့လွတ်လပ်ရေးနေ့အထူးအကင်စားတောက်ပွဲနဲ့စစ်တပ်မိသားစုတွေကိုတက်ခင်းအခါမှာပါဒေသစံတော်ချင်းတင်းလာနေ့မွန်းလွဲမှာကျူးမွေးအခမ်းပြီးညဘက်မှာတော့လွတ်လပ်ရေးနေ့မီရှူမီပန်ပြစ်ဖောက်တာတွေကြီးကြမှာဖြစ်ပါတယ်။ဗြိတိရှားတို့အုပ်ချုပ်မှုစစ် ဒီကမှာဗြိတိရှားတို့အုပ်ချုပ်မှုခံရခြင်း1900ခုနှစ်ဇူလိုင်လ၂ရက်နေ့ကအမေရိကန်ကိုလိုနီစက်သုံးခုကကိုယ်စားလှယ်တွေတွေ့ဆုံပြီးဗြိတိရှားတို့အုပ်ချုပ်မှုအောက်ကနေခွဲထွက်ဖို့မဲခွဲဆုံးဖြတ်ခဲ့ကြတာပါ။ဒီဆုံးဖြတ်ချက်ကိုဇူလိုင်လ၄ရက်နေ့မှာအတည်ပြုပြီးလွတ်လပ်ရေးနေ့ကြေညာစာရန်ထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီတည်းကစလို့ဇူလိုင်၄ရက်နေ့ကိုလွတ်လပ် ရောက်တိုင်းနိုင်ငံတော်မှာခြေတက်ပွဲတွေပျော်ပွဲရှင်ပွဲတွေနဲ့အတူမီရှူမီပန်းနဲ့ပြဖောက်ဆင်နွှဲကြပါရခင်ဗျာ
ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ5km 30နှစ်kHz 6390kHz 9395ရို့ဖြင့်စနေတရမှာလိုင်းလက်မီတာ190kHz 15900ကနေပြန်ထုတ်လွှင့်ပေးနေပါရရှင်
တနင်္လာနေ့ညဘက်သတင်းတွေကို VOE ကဆက်လက်ကြေညာနေပါတယ် 2021年6月，洛德国会要新任幕内八代比，特地为布特拉欧梅罗，美国奥洛德首相斯西耶·康迪破文杜加表来巴的。特朗普来台，英国人民批评的，卡西迪和其上任特首在比的闹，闹下特地为国政考察批巴的。第二天，马贝罗布斯在台台特首在加拿大马，特地一切来对特朗普欧梅罗康迪破文Republican阿玛Adam လာမယ့်ကြားနာပွဲတွေမှာတော့ထရမ့်ဟာအကြမ်းဖက်လူအုပ်စုကိုလွတ်တော်ကိုစီးနှင်းမှုဘလို့ကြွကြခဲ့ပြီးအဲဒီဝေရောက်စီးနှင်းမှုရပ်သွားအောင်မြန်မြန်ဆန်းဆန်းအေးအေးယူဖို့ပြက်ကွက်ခဲ့တာနဲ့ပတ်သက်လို့စင်မေးကြမယ်လို့စောင့်ကြည့်သုံးသက်သူတွေကထင်မြင်ကြပါတယ်။တမ္ရထရမ့်ဟာလွတ်တော်ကိုစီးနှင်းတဲ့လူအုပ်နဲ့ပူးပေါင်းလိုခဲ့တယ်လို့ကက်စီဒီရဲ့ထွက်ဆိုချက်တွေကနေကောက်ချက်ဆွ
ဒီပုံလုံးကိုလာရောက်ဖြတ်ဆိုဖို့ပြောရင်ထားပါတယ်စူရနိုင်ငံခတ်တုံးမြို့တော်မှာရက်ကန်တမရှိထန်တပိတ်စင်နဲ့နေကြသူတွေကသူတို့ဆက်ပြီးဆန္ဒပြသွားမယ်လို့ပြောပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့ဇွန်လ3ရက်နေ့ကလူကိုဦးအသက်ခံရပြီးတဲ့နောက်ဆန္ဒပြနေကြတာဖြစ်ပါတယ်လအတော်ကြာအတွင်းအကြီးဆုံးစစ်တပ်ဆန့်ကျင်ရေးတပိတ်ဖြစ်ပြီး ဒီပြတ်ခံရမှုတွေနဲ့ပတ်သက်ပြီးအေးအေးချမ်းချမ်းဆန့်ကျင်လှုပ်ဆောင်မှုရဲ့တရေတရေသာဖြစ်တယ်လို့ဆန္ဒပြပွဲစီစဉ်သူတွေကပြောပါတယ်ဒီလိုထိုင်တဲ့ပိတ်ကျင်းပခြင်းအပြင်ဒီလိုရှားမှုပိုပြီးအရှင်ရလာစေပါတယ်လူတွေလည်းတယောက်နဲ့တယောက်တွေ့ရတော့ပိုပြီးစီစဉ်ဆောင်ရွက်ရတာအဆင်ပြေပါတယ်လို့ကာတွန်းကုက္ကံကြီးကော်မတီပြောရေးဆိုခွင့်ရှိသူကပြောပါတယ်ကာတွန်းမျိုးတော့အမ်ဒါမန်
ဘာရီမျိုးတို့မှာအများစုကလူညုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုနဲ့လူကိုဦးသိဆုံးသွားတယ်လို့ဆန္ဒပြသူတွေဘက်ကရက်တီတဲ့အရေးပေါ်စေဝန်ဒဏ်တွေကပြောပါတယ်ဆိုတာအနာရကောင်စီနဲ့အစိုးရကတော့ဒီကိစ္စနဲ့ပတ်သက်ပြီးဘာမှမဖြေရှင်းသေးပါဘူးခင်ဗျာဥဇက်ကစ္စတန်နိုင်ငံမှာလည်းဆန္ဒပြပွဲကြောင့်ဒီကြေတန်ရကြသူတွေရှိတယ်လို့တပ်ရ ခုနော့ကပြောပါတယ်ဥစရနောက်မြောက်ပိုင်းကာရကာပါကစ္စတန်ပြည်နယ်ရဲ့မြို့တော်နူကုစ်မှာအကြမ်းဖက်သူတွေကဖျက်ဆီးရေးလုပ်ရတွေကိုလုခတ်ကြတယ်လို့အစိုးရရဲ့တရားဝင်ထုတ်ပြန်ချက်မှာပြောထားပါတယ်ကာရကာပါကစ္စတန်ပြည်နယ်ရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုပယ်ဖျက်မဲ့ဖွဲ့စည်းပုံဆိုင်ရာအပြောင်းအလဲစီစဉ်ခဲ့တဲ့အတွက်လူထုကဆန္ဒပြကြတာပါ ကရာကာပါကစတန်ပြည်နယ်ဟာလူနည်းစုလူမျိုးတွေရဲ့ပြည်နယ်ဖြစ်ပါတယ်။ဥဇ်ဘက်ကစ္စတန်နိုင်ငံရခင်ကဆိုဗီယက်ယူနီယံထဲမှာရှိပြီးသဘောကွဲသူတွေပေါ်တင်းတင်းကြပ်ကြပ်ကိုက်တွယ်တဲ့နိုင်ငံဖြစ်ပါတယ်။ယခုလည်းရုရှားနဲ့မာမိတ်နိုင်ငံဖြစ်ပြီးရုရှားဥဆောင်တဲ့ဥရောပအာရှစီးပွားရေးတမကအဖွဲ့ဝင်နိုင်ငံတစ်နိုင်ငံလည်းဖြစ်ပါတယ်။ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေခိုက်ရန်ဖြစ်ပွားခဲ့ပြီးတဲ့အတွက်ဒဏ်ရာရရှိကြတဲ့လူနာတွေနဲ့နူကုစ်ပြုံမှာရှိတဲ့ဆေးရုံတွေဟာပြည့်နဲ့နေတယ်လို့ပြည်내ကျမ်းမာရေးဝန်ကြီးဌာနကြီးကစူတန်ဘက်စီယာယက်ကအင်တာနက်သတင်းဌာန dayu.uc ကိုပြောပါတယ်
။တရီလင်္ကာနိုင်ငံမှာဒီကနေ့တနင်္လာနေ့ကစပြီးကျောင်းနေနောက်ထပ်တစ်ပတ်ပြေးလိုက်တယ်လို့အရာရှိတွေကပြောပါတယ်။ငွေကြေးပြတ်လတ်နေတဲ့တရီလင်္ကာနိုင်ငံမှာစီးပွားရေးစုကနဲ့ရင်ဆိုင်နေရပြီးစားရည်ရိတ်ခါဆေးဝါးနဲ့လောင်စာဆီဘိုးတွေအတွက်တောင်မနေ့ပေးနိုင်ဖို့လုပ်နေရပါတယ်ဆရာဆရာမတွေចောင်းသားចောင်းသူတွေကိုចောင်းပို့ဖို့ဓာတ်စီမလုံတော့ဘူးလို့အရာရှိတွေကပြောပါတယ်လောင်စာစီဝယ်ယူဖို့ပိုက်ဆံရအောင်လို့နိုင်ငံပြင်ပမှာရောက်ရှိနေထိုင်ကြသူတွေကအိမ်ကိုငွေပို့တဲ့အခါဘဏ်အကောင့်ကတဆင့်လွှဲကြဖို့တအားနဲ့စွန့်အင်ဝင်ကြီးကန်ချနာဝီဂျေစီကီရာကတောင်းဆိုထားပါတယ်ဒီပမှာအလုပ်လုပ်နေကြသူတွေတလလွှဲတဲ့ငွေပမာဏဟာဒေါ်လာတန်း600ကျော်ပါတယ်ဒါပေမဲ့ဇွန်လမှာတန်း300ကျော်အထိရော့ကျသွားတယ်လို့ဝန်ကြီးဝီဂျေစီကာရကပြောပါတယ်ခင်ဗျာ
တင်အညာပိုင်းထိတ်တရရဲ့ဇင်းလေးကိုဥတည်မောင်သားနဲ့ကိုစဝဲလိုင်တို့တင်ဆက်ပေးကြတာပါအခုဆက်ပြီးတော့တင်လာညာရဲ့နောက်ဆုံးရဇင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါလိမ့်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနေနိုင်ငံရေးပြည်내တင်းမြေလမ်းရှာဖို့အပါအဝင်တိုင်းပြည်အာဏာကိုပြည်သူတွေစီကိုပြန်ပြီးတော့အနေနိုင်ရေးစရွေးနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံသားဝန်ကြီးဝန်ကြီးကအာဆီယံထူးတက်တမန်ပရက်ဆိုခွန်းတို့တွေ့ဆုံခြင်းမှာဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာတရုတ်တရုံကဒီနေ့ရည်စွဲနဲ့ထုတ်ပြန်လိုက်ပါတယ်တရုတ်ထိပ်တန်းတက်တမန်နဲ့ဆွေးနွေးမှုတွေကလည်းမြန်မာရေးပေါ်မှာရိုက်ခတ်မှုတွေရှိလာနိုင်တယ်ဆိုပြီးတော့နိုင်ငံရေးအခက်အခဲတွေကသုံးသပ်ကြပါတယ်ရန်ကုန်ကပေးပို့တဲ့တင်လာကိုအမတ်များတစ်စင်အောင်ကပြောပြပေးပါမယ်ရှင်
တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးနဲ့အာဆီယံအထူးသံ press.com တို့ဟာပကံမှာကျင်းပတဲ့မဲခေါင်လန်ချန်အစည်းအဝေးတက်ရောက်ခဲ့ပြီးမြမအရေးအချက်၃ချက်ကိုအလေးပေးဆွေးနွေးခဲ့တယ်လို့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့မြမနိုင်ငံဆိုင်ရာတရုတ်တန်ရုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုစစ်ကောင်စီသဘောထားကိုမေးဖို့ကြိုးစားခဲ့ပေမဲ့ပြန်ပြီးတော့ဖြေဆိုခဲ့ခြင်းမရှိပါဘူး။တရုတ်ရဲ့ဆွေးနွေးမှုတွေကမြန်မာနိုင်ငံရေးအပေါ်မှာရိုက်ခတ်မှုတွေရှိလာနိုင်တယ်လို့နိုင်ငံရေးတုံ့တက်သူတို့ကရှုမြင်ကြပါတယ်။ဒီဆွေးနွေးမှုတွေအပေါ်မြန်မာနိုင်ငံရေးအကဲခတ်ဥယေထွန်းကအခုလိုတုံ့တက်ပါတယ်
။ဒါကကာရဲ့မူလဒီမန်ချက်ကတော့နာမည်အနာဂတ်မှာအထူးသဖြင့်တော့ဒေါက်ဆန်းစုကြည်မြန်မာနိုင်ငံရေးမှာမပါအောင်ဆိုတဲ့နိုင်ငံကြီးရှောက်နေတာ။အဲ့လိုရှောက်နေတဲ့ဥစ္စာဟာမြန်မာနိုင်ငံမှာဖြစ်နေတဲ့နောက်ဆုံးလက်နက်ကိုင်ပြည်ပခတ်ကအဲ့ဒီလိုလိုင်းလောင်ရှောက်နေရှိရင်တော့အချင်းတို့တည်းမှာအကြံတော့မှာမဟုတ်ဘူးဆိုတာကိုသူတို့ကသိလို့ညာကိုစိတ်ဆက်ကြည့်နိုင်ပြီးတဲ့အခါကျတိုင်းပြည်ကောင်းကျိုးတိုင်းပြည်မျက်နှာကိုလည်းကြည့်ပြီးတော့အချော်တင်းလို့ကြပါလို့ခိုက်ကွန်းတာအဲ့တော့ဘယ်လောက်ဒီတက်ရောက်မလဲဆိုတာကထိုင်မနိုင်သိမရတရားဥပဒေစိုးမိုးရေးမလုံနိုင်တဲ့အခြေအနေအဲ့ဒီမလုံနိုင်တဲ့အခြေအနေကနေပြီးတော့ပို့ပြီးတော့ကိုယ်တက်ကိုယ်အင်အားစုတွေပြိုကွဲသွားနိုင်တဲ့အနေအားကိုခံစားမိလို့ရှိရင်တော့အဲ့လက်ထက်ကအနေနဲ့သူတို့တိုက်တွန်းတဲ့လမ်းကြောင်းကိုကျောက်ဖို့အတွက်လှုပ်ဆောင်လာနိုင်တယ်လို့မြင်တယ်။အဲတို့အဲ့လိုမခံစားရဘူးထိနိုင်တယ်လို့မြင်နေတဲ့ရွေးတော့လှုပ်သူတို့လှုပ်နေတာကအောင်မြင်နေတယ်လို့ခံစားနေတဲ့ရွေးကတော့သူတို့အဲ့ဒီလမ်းကြောင်းကိုကျောက်မယ်မဖြစ်ဘူး
။တရုတ်နိုင်ငံသားရေးဝန်ကြီးကဖွဲ့စည်းပုံအခြေခံဥပဒေနဲ့ဥပဒေမူပေါင်းအရမြန်မာနိုင်ငံရေးပြည်내တင့်မြင့်ရေးစင်စဲမပြတ်တွန်းအားပေးဖော်ဆောင်ရေးဒီမိုကရေစီအတွင်ကူပြောင်းရေးလုပ်ငန်းစဉ်ပြန်လည်စတင်ပြီးတိုင်းပြည်အာဏာကိုပြည်သူများထံပြန်လည်အနှင်းနဲ့အာဆီယံကချမှတ်ထားတဲ့အာဆီယံသဘောတူညီချက်၅ရပ်ကိုအခြေခံပြီးပြည်ဝင်ရေးဝင်ရောက်ဆက်ဖက်မှုမရှိဘဲစိတ်ရှိလက်ရှိညှိနှိုင်းကြနိုင်ရေးလို့ဖြစ်တယ်လို့တန်ယုံထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒီချက်တွေဖြစ်မြောက်ဖို့အတွက်တရုတ်နိုင်ငံဘက်ကနေအာဆီယံနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဖော်ပြထားပါတယ်။နိုင်ငံတကာဆက်ဆံရေးလေးလာတုံ့တက်သူဒေါက်တာခင်ဇော်ဝင်းကတရုတ်ရဲ့လုံနီးလုံဟန်ဟာဘလောက်အထိတက်ရောက်နိုင်မလဲဆိုတာစစ်ကောင်စီပေါ်မှာမူတည်ရဲ့လို့သူအမြင်ကိုအခုလိုပြောပါတယ်
။ဟောစာအနာရဆိုလို့ရှင်တော့တရုတ်ကတော့မကြုံလွန်နိုင်ပါဘူး။ပြောသွားတာကောင်းပါတယ်။အရေးကြီးတာကဒီတရုတ်ကတက်ကြုံကိုသက်ကစားလက်ခံဖို့ပဲ။လက်ရှိချိန်တွေမှာကောင်းရေးနဲ့ပြောပြလို့စဉ်းစားပြီးတော့အလုံးလဲပါဝင်နိုင်ဖို့လေတော့ပြောမစင် all inclusive ပေါ့။အာကျွေးနိုင်မစင်တော့တစ်ခုဖြစ်လဲတယ်ပေါ့လေ။သို့တော်လည်း 啊，是时间表没顺序，我听啊，前两天啊，找那个老那边，照顾啊，对几个新物料，拿新物料，喏，那片新物料免了的，他那个，哎，忘记表多少新物料呢？古啥路，想来把不拉出来那个，身上也没，他那个路边把不拉出来，太平洋上没有的呢，所以那个被老马那骗了哦，免毛的个。ဒီကနေ့ကျမအများကြီးကြောက်ဖြတ်ခဲ့ရပြီဒါလေးတော့သိချမယ်နော
်လက်ရှိဖြစ်ပေါ်နေတဲ့မြမအကျက်တဲဖြေရှင်းတာမှာအတိုက်ခံတွေနဲ့ဆွေးနွေးသင့်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဟွမ်းညီကမြမနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ကိုဇူလိုင်လ3ရက်နေ့တုန်းကတိုက်တွန်းခဲ့တယ်လို့ AFP သတင်းမှာဖော်ပြထားပါတယ်တရုတ်နဲ့မြမပူရဲဥက္ကဋ္ဌပြုလုပ်တဲ့မဲကောင်လန်ချန်းပူပေါင်းဆောင်ရွက်မှုအစည်းအဝေးကိုဒီကနေ့ဇူလိုင်လ4ရက်နေ့မှာပုဂံမျိုးမှာကျင်းပခဲ့ပါတယ်ခွန်ကြိမ်မြောက်ဒီစီဝေးကိုစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးနာမောင်လွင်နဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ညီတို့ကဥက္ကဋ္ဌအနေနဲ့ပူးတွဲပြီးတော့ကျင်းပတာဖြစ်ပါတယ်။အဲ့ဒီစီဝေးကိုတရုတ်နဲ့မြန်မာနိုင်ငံသားရေးဝန်ကြီးတွေအပြင်မဲခေါင်မြဝမ်ဒေသနိုင်ငံတွေဖြစ်တဲ့ထိုင်း၊လာအို၊ဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးတွေလည်းတက်ရောက်ခဲ့ကြပါတယ်ရှင်။
မြန်မာရေတရုတ်နဲ့အာဆီယံဆွေးနွေးခဲ့တဲ့တဲ့တင်ကိုမမျှတဆင်အောင်တင်ဆက်ပေးကြပါအခုဆက်ပြီးတော့လှည့်တန်းမှာတနက်ပြစ်ခတ်မှုတဲ့တင်ကိုတင်ဆက်ပေးကြပါမယ်ရန်ကုန်ကမာရွတ်လှည့်တန်းမှာတတိယရောင်းနေတဲ့အမျိုးသမီးနှစ်ယောက်တနက်နဲ့ပြစ်ခတ်ခံရလို့တယောက်သေဆုံးပြီးတော့တယောက်ကဒဏ်ရာရသွားတယ်လို့အနီးဝန်းကျင်မှနေထိုင်သူတွေကပြောပါတယ်တနက်နဲ့ပြစ်ခတ်ခံရသူအမျိုးသမီးနှစ်ယောက်ဟာဖျားဆုချက်ခိုင်နဲ့ဖွံ့ဖြိုးရေးပါတီဝင်တွေဖြစ်ကြတယ်ဆိုပြီးတော့ပါတီဘက်ကအတည်ပြုပြောဆိုထားပါတယ်ရန်ကုန်ကပြပွဲတဲ့တင်ကိုမဆွေမြမုံကပြောပြပေးပါမယ်ရှင်
ဒီနေ့ဇူလိုင်လ4ရက်တင်းတင်းလာနေမနေ့9နိုင်ဝင်းကျင်လောက်မှာကမာရွတ်မြို့နယ်တဲကလှဲတန်းဈေးနဲ့တင်းလန်းထိန်တာမှာအမျိုးသမီးနှစ်ယောက်တနက်နဲ့ပြစ်ခတ်ခံခဲ့ရပါတယ်။တနက်နဲ့ပြစ်ခတ်ခံရလို့တဦးနေရာမှာတင်သေဆုံးခဲ့ပြီးတော့နောက်တဦးကဒဏ်ရာရသွားတယ်လို့အနီးမှာနေထိုင်သူတယောက်က VOA ကိုပြောပြပါဗျ။အဲ့ဒီအမျိုးသမီးနှစ်ယောက်လုံးဟာဈေးရောက်နေချိန်မှာပြစ်ခတ်ခံခဲ့ရတာလို့အခုလိုပြောပါဗျ။သူ
ကအဲ့ဈေးပြီးနားမှာသူကဈေးရောက်နေတယ်။အဲ့ရတီးလို့မလာတာကြီးလို့သူအသေးရောက်မှာအကျဉ်းမဖြစ်သွားဝင်ဖြစ်သွားတာပြေရတာပေါ်ပြင်းပြီးရတာတရားဝင်ဒီအောင်ဆိုင်ရတာသူအဲဆေးရတာသူ့မှာပေါ့နော်မလာကြတာပြေရတာပေါ်ပြင်းပြီးဆိုင်ရတာညီမဆိုင်ရမတင်ကိုမှန်သားတယ်လို့ပြောတာမနေ့9နာရီ10မိနစ်လောက်မှပြောတာအဲဒီစီနှစ်စီးရောက်လာပြီးတော့အဲခဏလောက်လမ်းပိတ်ပြီးဆိုစစ်ပြီးဆိုတော့ဆက်သွားတာဟောအခုကပုံမှန်ပြန်ဖြစ်နေတာ
ချစ်ခတ်မှုဖြစ်ပြီးတဲ့နောက်မှာစစ်ကားနှစ်စီးရောက်လာပြီးတော့စစ်ဆေးတာတွေရှိခဲ့ပေမဲ့နေ့လယ်ပိုင်းလောက်မှာတော့အသွားလံပုံမှန်ပြန်ဖြစ်နေပြီလို့ပြောပါရယ်အခုတနက်နေ့ပြစ်ခတ်ခံရသူအမျိုးသမီးနှစ်ဦးဟာစစ်တပ်ကိုတည်င်းပေးနေသူတွေလို့အနီးအနားမှာနေထိုင်သူတချို့ကပြောဆိုတာရှိပေမဲ့ဒါနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်ပါဘူးတနက်နေ့ပြစ်ခတ်ခံရသူအမျိုးသမီးနှစ်ဦးစလုံးဟာပြည်ထောင်စုစံခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဝင်တွေဖြစ်တယ်လို့ပါတီပြောခွင့်ရဒေါက်တာနန္ဒာလှမြင့်က VOA ကိုပြောပါရယ်ပါတီဝင်တွေအနေနဲ့အဆက်ဆက်ရရသတိရှိကြဖို့သတိပေးထားတယ်လို့လည်းအခုလိုပြောပါရယ
်ဟုတ်တယ်ဟုတ်တယ်ကျွန်တော်ပါတီကဒီကြောင့်တော့ပြည်ထောင်စုခံရတဲ့ပါတီဝင်တွေနဲ့ပါတီဝင်များစုတွေကိုပါတီအနေနဲ့ကူညီဆောက်ရှောက်ထောက်ပံ့တာတွေအောင်ရတာပေါ့ဟိုကျွန်တော်တို့ပါတီဝင်တွေအနေနဲ့သွားလာတာနေရာထိုင်တာဆက်ဆက်ရပြည်ရှိဖို့နဲ့တတိပေးပြီးတော့တတိပေးကြတဲ့ဒီကြဖို့ပေါ့ဘာလို့လဲဒီကနမှာကကျွန်တော်တို့ပါတီဝင်တွေရေစက်ချစ်ချင်းနဲ့ဒါဆုံးဖြတ်ဆက်ချက်လက်ခဲ့တာပြည်သာချေချာတာလေဆိုတော့ကျွန်တော်တို့ဘက်ကကြတော့နောက်တစ်ခါကြတော့လူလူကြီးတွေရဲ့ခုခံပိုင်ခွင့်ပေါ့နောက်ဥပဒေရကိုယ့်ရဲ့အသက်အန္တရာယ်ကိုကြီးချင်းကြောက်တာပဲဆိုရင်တော့ခုနေအညီဒါထုတ်ကဟောက်တော့နိုင်ဖို့အတွက်ပြင်ပထားနိုင်ဖို့ဘလို့ကျွန်တော်တို့နိုင်ငံရေးပါတီတွေကဥပဒေပေါ်နေရပဲဥပဒေနဲ့အညီအစီအစဉ်ဆောင်ရတဲ့အခြေအနေပေါ့ဆိုတော့ဥပဒေနဲ့ပကြီးတဲ့ခုနလိုအကြမ်းဖက်လုပ်ရတဲ့ဒီလိုပါတီကလူ့ဘုအာမပြေပူရနေမလို့ပြောတယ်ကျွန်တော်ရှုံးချတယ်ပေါ့နော်
ကမာရွတ်မြို့နယ်ထဲမှာတနက်နေ့ပြစ်ခတ်မှုကိုဘယ်အဖွဲ့ကကျူးလွန်နေဆိုတာခုချိန်ထိမသိရသေးပါဘူး။2021ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းတည်ဆုံးခဲ့တဲ့ပြည်ထောင်စုစံခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဝင်ပေါင်း1300ကျော်ရှိခဲ့တယ်လို့ပြည်ခိုင်ပြိုးပါတီကစည်းရင်းထုတ်ပြန်ထားပါရယ်။လုံချံတက်ဖြတ်ခံရလို့တည်ဆုံးသွားတဲ့ပါတီဝင်တွေအတွက်အောင်မေ့ပွဲကြောက်တန်ဆိုင်ထူပွဲအခမ်းအနားကိုနေပြည်တော်မှာအခုနှစ်မတ်လ26ရက်နေ့တုန်းကပြုလုပ်ခဲ့ပါရယ်။2021ခုနှစ်ဆက်အနာသိမ့်ပြီးချိန်ကစလို့ကျူးလွန်သူမပေါ်တဲ့တနက်နေ့ပြစ်ခတ်ခံရတာတွေလှုပ်ကြံတက်ဖြတ်ခံရတာတွေခက်ဆိတ်ဆိတ်ဖြစ်နေပြီးတော့အဲ့ဒီထဲမှာနိုင်ငံရေးပါတီဝင်တွေလည်းပါဝင်ပါတယ်။ NLD တာဝန်ရှိသူတွေရဲ့နောက်ဆုံးထုတ်ပြန်တဲ့စာရင်းအရဆိုရင်တော့ဆက်အနာသိမ့်ပြီးချိန်ကစပြီး NLD ပါတီဝင်31ယောက်သေဆုံးခဲ့တယ်လို့သိရပါတယ်။ NLD ထိပ်ပိုင်းခေါင်းဆောင်တွေအပါအဝင်ဖမ်းဆီးခံရတဲ့ပါတီဝင်ပေါင်းက800ကျော်ရှိတယ်လို့မတ်လ18ရက်နေ့ကနေဆွဲနဲ့ထုတ်ပြန်ထားတဲ့စာရင်းမှာဖော်ပြထားပါတယ်ရှင်။
ရန်ကုန်လှေရန်တပ်တပ်ပြစ်ခတ်မှုတဲ့တင်ကိုမဆုမြတ်မှုတင်ဆက်ပေးကြတာဖြစ်ပါတယ်။တင်းလာညာပိုင်း VOA သတင်းပေးပို့ချက်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ဝက်လက်မြို့နယ်နေမြင့်ရှင်းလင်းသတင်းကိုတင်ဆက်ပေးစမှာတယ်။ဝလန်းမြို့နယ်အရှိန်းကကြေးရွာတွေကိုစစ်ကောင်စီစစ်ကြောင်းတွေနှင်းနှင်းရှင်းလင်းရေးတွေလုပ်နေပြီးတော့ကြေးရွာတွေကိုမီးရှို့ခဲ့သလိုဝလန်းမြို့နယ်မင်းရွာအနီးမှာတိတုကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။ဒီနေ့တုန်းကဖြစ်ခဲ့တဲ့ဒီတိုက်ပွဲမှာအင်အားမများတာကြောင့်တိတုကာကွယ်ရေးတပ်က11ယောက်ကြာဆုံးပြီးတော့ဆုတ်ခွာလာခဲ့ရတယ်ဆိုပြီးတော့ဒေသခံတိတုကာကွယ်ရေးတပ်ဖွဲ့ကပြောပါသေးတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမော်ကပြောပြပေးပါမယ်။
ဝက်လက်မြို့နယ်အရှိချမ်းကမင်းရွာနယ်အင်ဂျင်ပင်ရွာအနီးမှာပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့အင်အား200ဝန်းကျင်ရှိတဲ့စစ်ကောင်စီတပ်တို့ထိတ်တိုက်ထိတွေ့တိုက်ပွဲဖြစ်ခဲ့ကြပြီးလက်နက်အင်အားမရှိနိုင်တဲ့အတွက်ပြည်သူ့ကာကွယ်ရေးအဖွဲ့တွေပြန်ဆုတ်ခွာခဲ့ကြရပြီးပြည်သူ့ကာကွယ်ရေးအဖွဲ့ဝင်70ဦးကြာဆုံးတယ်လို့အဲ့ဒီအဖွဲ့ရဲ့ပြောခွင့်ရသူကပြောပါတယ
်။ပွဲကမနေ့ကဖြစ်တာမနေ့က10:00လောက်ကဖြစ်တယ်။ဖြစ်ပြီးတော့10:00လောက်တိုက်ပွဲဖြစ်နေတာပေါ့ဘိုးဘိုးကတလူမောက်နဲ့ညာလူညာမပြလို့ဆိုပြီးတော့ကိုယ်တို့နောက်ဆက်ပြီးလာပြင်းပြင်းနဲ့ပြုတ်လိုက်ပြင်းနဲ့ခုမှကြားတဲ့ကလေးတွေလိုက်ရကြီးရှာကြီးတော့ရှာလို့မနေပါဘူးတိုက်ပွဲဖြစ်တဲ့ဖြစ်တော့ကိုယ်တို့ဘက်ကဆက်ရောက်ကြသူလက်ရှိချင်းကြီး10လောင်းတစ်ခုသူကအဲယူရတဲ့မထွက်သေးဘူးထွက်ရှင်ဝင်တော့လောတဲ့ပို့တဲ့လောတော့ရှစ်တက်သွားကြတော့ဘောကြီးအားနဲ့တစ်ပြေးအပွဲမဆုံးရင်ရှစ်တက်သွားတဲ့အပွဲနဲ့ရင်ဘက်ဆိုင်နောက်ကလည်းရောက်လာအရှိရာတွေကဆုတ်လာဆုတ်လာနဲ့ဘယ်လိုမှမပြဘူးသူခုနကပြောရင်နောက်ဆုတ်ကြတာ
ဝက်လက်မြို့နယ်အရှိချမ်းကကြေးရွာတွေဖြစ်တဲ့မင်းညိုကုန်းရွာနဲ့ဝက်လက်ရွာကနေအိမ်တချို့ကိုဇူလိုင်လ2ရက်စနေနေ့ကလေးကစစ်ကောင်စီတပ်တွေကမီးရှို့ခဲ့ကြသလိုမင်းရွာမှာလည်းတက်ဆွဲပြီးမင်းရွာကနေအိမ်တွေကိုတင်းငွေတွေနဲ့မှမီးထက်ရှို့တာကြောင့်တရွာလုံးနီးပါးလောင်ကျွမ်းခဲ့တယ်လို့ဝက်လက်မြို့နယ်အရှိချမ်းပြည်သူ့ကာကွယ်ရေးအဖွဲ့ဝင်သူကပြောပါတယ်စစ်ကောင်စီတပ်တွေတက်ဆွဲခဲ့တဲ့မင်းရွာမှာစစ်ကောင်စီတပ်တွေပြန်ထွက်သွားချိန်ရွာထဲမှာပြစ်ခတ်တက်ဖြတ်ခံထားရတဲ့ကလေးအလောင်း2လောင်းနဲ့လူကြီးအလောင်းတချို့တွေ့ရတယ်လို့သူကပြောပါတယ်
။ဝလက်ကလည်းစားဆွလာတာတ мян နေ့ကစားဆွလာဆက်ဆွလာပြီးတော့ဝလက်ရှိရကမင်းညိုကုန်းကို၃ရက်လောက်မီးရှို့ပြီးတော့ကျွန်တော်ဝလက်ရွေး၈ရက်လောက်ရှို့တယ်။နောက်ပြီးတော့မင်းဟာကိုဆက်တဲ့မင်းဟာကိုဝင်ပြီးတော့မင်းဟာကကျန်လဲ၄ရက်လောက်နေပါအင်ဂျီရတော့ကိုယ်လုံးမဆက်မနိုင်ဘူး။ဒါကလည်းတော့ပါသွားပြီကြီး။မင်းဟာကပြည်သူကလည်း၄ရက်လောက်တော့ခုနကရွာတဲ့သူတို့ဝင်နေအလောင်းတွေ့ရလို့ဆိုသတင်းကြားတယ်ဗျာမင်းရွာထဲမှာလည်းတွေ့ရကလေးလောင်းနှလောင်းရတွေ့ရလူကြီးခိုင်းရမင်းရွာကဖြစ်ပြရဘယ်လိုပြောရမလဲတော့တော်ရက်ဆက်ပြီးကြနေအိုက်ကလေးလေးနှစ်ယောက်ကတယောက်က14နှစ်သားတယောက်ကကျတော့10နှစ်ဝန်းကျင်လောက်လေးပေါ့ရေတော်ရက်လိုထပ်ပြနေဗိုက်စားလာတော့ကျတော့ပြင်းနေရပြောတော့အဲငါသားတွေရတဲ့ခုဟိုလည်းရှိတော့တော့ဆိုရွာလည်းပြန်ပြသမင်းချက်တွေ့ရတဲ့ပြန်ကျွေးတဲ့ကနေအဲ့ဒါကိုပြုနေတော့ခင်ဗျာဆရာတော့ပြောပါဘူး။ဒီနေ့ရောက်တော့ဒီနေ့ထားခဲ့ဆိုပြီးခေါ်ထားတဲ့အဲ့ဒါအကလေးနဲ့ကိုပြစ်တက်လိုက်တာဖြစ်တယ်
။ဒီကနေ့မှာတော့မင်းရွာမှာစခန်းချနေခဲ့တဲ့စစ်ကောင်စီတပ်တွေဟာအင်ဂျင်ပင်ရွာကနေတဆင့်ရွှေကျင်ဘက်ကိုဆက်ပြီးတက်သွားပြီလို့တိစုကာကွယ်အဖွဲ့ဝင်သူကပြောပါတယ်
။အင်ဂျင်ပင်ရဲ့ဟိုအိမ်တိုင်းလူရှို့လက်နက်ကြီးနဲ့ထုပြီးတော့ရှေ့ဘက်ကိုထွက်သွားတာခတ်သွားတာခုနကပြောတဲ့ရွှေကျင်ဘက်ကိုရောက်သွားပြီဆိုတာနောက်ဆုံးကြားရတဲ့သတင်းပေါ့။
စစ်ကောင်စီတရင်ပြင်ကြရေးကတော့ဝက်လက်နယ်တွေကဒီဖြစ်စဉ်တွေနဲ့ပတ်သက်လို့တရင်ထုတ်ပြန်ထားတာမရှိသေးပါဘူးစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးစစ်ကြောင်းတစ်လျှောက်မှာကြေးရွာတွေကိုဖျက်ဆီးမီးရှို့တာဒေသခံရွာသားတွေကိုဖမ်းဆီးတပ်ဖြတ်တာတွေလုပ်တာဟာဖျက်လေးဖျက်နီးနဲ့ PDF တွေကိုမပံ့ပိုးနိုင်အောင်ပြည်သူကိုအကာအကွယ်မပေးချင်တဲ့လုပ်ရတာဖြစ်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေသန်းကတုံ့သက်ပါတယ
်ဒါကကျွန်တော်နိုင်ငံမှာတော့ဒီဒီမြန်မာတပ်မတော်ဖက်ကအများကအဲ့လိုပေါ့ဖြက်လေးဖြက်ဆိုတဲ့ပုံစံမျိုးပေါ့မလုပ်ရအောင်မပတ်သက်ရအောင်အချောက်ကူမပေးရအောင်ရိခါတွေမထောက်ပံ့ရအောင်အဲ့လိုပေါ့အကြောင်းမျိုးမျိုးပေါ့ဒီလိုပြည်သူကိုဒီလိုအကြက်ကန်လိုက်ရင်အဲပြည်သူအခက်အခဲဒုက္ခရောက်အောင်လုပ်လိုက်ရင်အဲဒီလက်နက်ကန်ဖွဲ့တွေကိုထောက်ပံ့ကူညီမဲ့လူမရှိတော့ဘူးဆိုတော့ပုံစံမျိုးနဲ့လှုပ်တာကတော့တဘာဝမကြဘူးပြီးတော့အော်ပြည်သူရဲ့အခန်းကဏ္ဍကိုနော်မလေးစားရရောက်တယ်ပြည်သူကိုမကာကွယ်မဆောင်ရှောက်ရရောက်တယ်အဲအဲ့ဒါကြောင့်ဒါအစိုးရကောင်းတွေရဲ့လုပ်ရမဟုတ်ဘူးလို့ပဲအဲကျွန်တော်ပြောချင်ပါတယ
်စကိုင်းတိုင်းအတွင်းမှာတော့တိုင်းစစ်ဌာနချုပ်ထိုင်ရာမုံရွာမျိုးပပက်လည်းဖြစ်တဲ့ရင်းမပင်ပလဲချောင်းဦးမြင်းမူအရာတော်ဝက်လက်ရွှေဘူစတဲ့နေရာတွေမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲဖြစ်ခဲ့တာတနေ့ဝန်းကျင်ရှိနေပါပြီ PDF ကာကွယ်ရေးတပ်ဖွဲ့တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးစစ်ကောင်စီဘက်ကနေမြေရှင်းလင်းရေးစစ်ဆင်မှုတွေကိုတိုးပြီးလှုပ်လာနေတာဖြစ်ပါတယ်ခင်ဗျာ
ဝလမျိုးနဲ့မင်းရွာနာကတိုက်ပွဲတဲ့တင်ကိုကိုရဲမောင်ပြောပြပေးခဲ့တာဖြစ်ပါသည်။ကျမတို့ဗီဒီယိုကနေထုတ်လွှင့်တဲ့ရုပ်မြင်သံကြားနဲ့ရေဒီယိုရုပ်သံစီရင်တွေကိုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းမှာပဲဖီယိုမြန်မာဝိုင်း Facebook စာမျက်နှာကနေတိုက်ရိုက်နာဆင်ကြည့်ရှုနိုင်ပါလိမ့်ရှင်။အခုတခါမှာတော့ဒီလူသားတိုင်းဖြစ်အတုံးချခံရရတဲ့ကင်းပြည်နယ်ကရွာသားတွေတဲ့တင်ကိုတင်ဆက်ပေးစမှာလေး။
ကရင်မျိုးသားအစည်းအရုံးတပ်မဟာတင်းချုပ်ရာဘီလင်းမြို့နယ်ထဲမှာနှစ်ပတ်အတွင်းမှာကြေးရွာပေါင်း12ရွာကလူပေါင်း190ကျော်ကိုစစ်ကောင်စီတပ်တွေကလူသားတိုင်းဖြစ်အတုံးပြုခဲ့တယ်ဆိုပြီးတော့ကရင်မျိုးကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းကိုဖီယိုမြန်မာပိုင်းသတင်းတောက်မေးမာကသတင်းပေးပို့ထားပါတယ်ရှင်။ကရင်အမျိုးသားအစည်းအရုံးတပ်မဟာတင်းချုပ်ရာဘီလင်းမြို့နယ်ထဲမှာတော့ဇွန်လ12ရက်နေ Omaro, Tama de Bawin, Tamanga, Tama Chowzi Dari Male, Sikalsiga, Ludai, don't you need the loo, Luke when you chop out with it, she needed so be, Luke when you play KHRGA, Joyce of when she do son and our Suga Kulu Piobare.
ก็ตอนนั้นเนี่ยมันตันที่ชื่อเชียร์อะไรจ้าเนาะดีดําหางามาคิดเทเดดําหาช่องมาคิดเทดํามาติมาคิดเทโปตาสวยดําเนี่ยดีอธิบดีดีลูกอ่าลูกดาได้ที่ตรงนี้ดาบ่อย่าว่าดูจริงๆแล้วลูกคุณนี่ชูปามุโลก็จําได้เปล่ามันบาเลเลยสมมุติชื่อที่เชียร์ว่าอยู่ดาดีเยดีเอฟดีเอ็นดีกูบ่นะจริงๆมันเป็นชื่อชาวสิเดดาคือเยดีอ่าในชมุคุณนี่ดาชูพาวสิเดบ่ ดีรักกันเนี่ยว่าบ้านนะเกี่ยนเนี่ยดีกินนู่นคุยกันเลยชูพาวเดดีลูกชิ้นดีลูกเย็นนู่นกับเพียนนู่นฟังซีเพียนนั้นฟังซีมุกดาเลยก็มีเรื่องอะไรที่เกี่ยนเลยแล้วก็มาส่งเลยชิ้นพวกมูพิงค์ตัวพัวลาเดดีไต่ปุ่นดีสิ่งที่แสนรู้สามมุกดีเลยเดดดีรักกันเนี่ยทางชีวิตดีเช่าเนี่ยเดดดีรักกันมาทางการมุกตัวนี้ดีเลยดูอะไรชิ้นนู่นเลย
สิ่งใดแต่มาลีลีแต่ยังอ่ะเจ้าบางสัตย์ยังอ่ะลูนัสันอู้โบลูดาได้พี่ต้องอยู่เรียบร้อยในนี้ก็พี่สีดาชัวร์ได้ยังงูเจี๋ยอยู่สองตัวละชิเดลูเลยเขียนอยู่จำหาเจ้ากระดิ่งทุกเย็นท่าบ่ายลูดาได้พี่ต้องอยู่ขยันดูเรื่องมาก็เห็นเจ้าว่ากันแต่สัตว์นี้อยู่จังตาจะอู้ป่าวันเดลูปีนี้มีอะไรก็เจ้าว่าเรื่องพี่เต้ท้อสันจีจังเลยเจ้าวัยปนนี้ยิ่งเจ้ามูเดลเล็กเก มอโตคีมินโซก็ให้สาเรจีวาริกาจวาดานเนเซจอปาวันเนลูเลสุบาเรเกียนยูเบกาอคุโลตรินทบยังเกลานเนปัตเตลูสิกาวสิเบกาโรต้องเจนามิชิลิบาวูและตลอดมาเลสิกาวสิเตติกาและเนจีเนปยักแคมูลีจังอันนี้แต่แคมูลีจังเกียนปีเนปิงาปีรุ่งโอ้ยเมตุคาเดริฮานิไทซาเตอเยปาวินทุกคำยูสุเนยินไซเนียเดลูเลปยอบาเร
นอกดีทบทวนอะไรดีพีดีเนี่ยเลยเบิดได้กว่าอันนั้นเป็นยังไงคู่ชิงดีตัวข้ามีตัวนั้นเป็นชิงดีเนี่ยมาทบทวนดีตัวนี้เป็นเจ้าหนี้ยังเจ้าเราเงินขึ้นแล้วไม่ต้องส่งเสริมเนี่ยละบ่นั่นคือการลงชีดีเป็นหน้าที่ไม่พิการมุ่งโจลกันดีลีกันนั่นคือโจลกันบ่ที่แค่ที่ส่งเสริมเนี่ยมีพิโปรอะไรสิเคเร
นะดีใจแค่ไหนที่ใครต้องยาเลยที่ที่ยาเลยเองเลยนะจะเจ้าหนี้สิแค่ไหนเลยที่ใครเสียสิยาเลยสิแค่เลยว่าอันนั้นเป็นยังไงคุณเฉยดีจ้าดอดอักประตูที่พี่เราช่วยเนี่ยเลี้ยวคุณยาจ้าเราระวังก็อยู่ยิ่งเสียสิคุณส่วนสิแต่อันนั้นเป็นไงเลยนั่นเท่านั้นแต่คุณเนี่ยการีนั่นเท่านั้นแต่คุณเนี่ยที่จะเนี่ยจอดกาลาเป็นมารอเกี่ยนปีเนี่ยเป็นมาปีเรื่องโอ้ยแม่ตัวข้าเดแต่ตั้งคนละตั้งเราสิบีคุณเฉยดีเนี่ยมันจะไหนจ้าดีบ ဒီမြန်မာတပ်မတော်ဖက်ကအရေးတိုင်းနေချောင်းကနေဘုံကျဲတိုက်ခိုက်မှုတွေကြောင့်အရက်သားတွေတိတ်ဆုံးတန်ရာရတာလည်းဖြစ်နေတယ်လို့စစ်ဘေးရှောင်ဒုက္ခတွေရာလည်းထိုင်းဘက်ကိုခိုလုံထွက်ပြေးခဲ့ရပါတယ်ရှင်။ သူသားတိုင်းပြတုံးချခံရရတဲ့ရွာသားတွေအကြောင်းတင်ကိုဖီယိုမြန်မာပိုင်းတင်တော့မေးမာကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတင်းလာနေညာပိုင်းအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အပတ်စဉ်ကဏ္ဍတွေနဲ့ဒီအစီအစဉ်တွေကိုမကြာခင်မှာဒုတိယပိုင်းကိုဆက်ပြီးတော့နားဆင်ကြမှာလည်းဖြစ်ပါတယ်။ဖီယိုတွေကနေထုတ်လွှင့်နေတဲ့ဒီစီစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေ
ဒီနေ့ကတော့ဒီနေ့ပဲရောက်နေပါစီခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ပင်လယ်ညချမ်းမှာတော်တာရှင်များရှင်ဖီဝေကနေ2024ခုနှစ်ဇူလိုင်လ၄ရက်တင်းလာနေညပိုင်းစီစဉ်လေးကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝမ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြမှာဖြစ်ပါတယ်ချိပိုင်းကဏ္ဍဘလော့ဂါတွေပြောသမျှဒီအစီအစဉ်လေးအပြင်တတိယဒသင်းလာမတိုင်ခင်အခုအရင်ဆုံးတော့သတင ဒီမှာတော့ဒီနိုင်ငံတကာနှင်းပန်းနှိမ့်ဆက်တာတွေရပ်တန့်ဖို့နိုင်ငံတကာနှင်းပန်းနှိမ့်ဆက်ခံရသူများကုညီထောက်ပံ့ရေးနေမှာလူခွင့်လှူရှာသူတွေကတိုက်တွန်းလိုက်ပါတယ်ရေကောင်ကပြည်ပေါ်တဲ့ဒီနောက်မက္ဆီကိုကိုတားညွန့်ဦးကတင်ဆက်ထားပါတယ်ရှင်
ဒီပန်းနှိမ့်ဆက်ထားသူတွေကိုဒီထောက်ပံ့ရေးအပြုဆိုင်ရာနေမှာစစ်ကောင်စီနဲ့တခြားလက်နက်ကိုင်အုပ်စုတွေပြည်သူ့ရေးအပေါ်မှာရေးရဆက်ဆက်ညှပ်ပန်းနှိမ့်ဆက်မှုတွေကိုရပ်တန့်ကြဖို့လူခွင့်ရေးလှူရှာသူတွေကတိုက်တွန်းထားပါတယ်ဒီကြောင့်သတင်းတော်မှတ်စုဖြစ်တဲ့ရန်ကုန်ကနေပေးပို့ထားပါတယ်ကျွန်တော်တားညွန့်ဦးပြောပြမှာပါစစ်အုပ်စုနဲ့တခြားလက်နက်ကိုင်အုပ်စုတွေဟာပြည်သူ့ရ ကျွန်တော်တို့နိုင်ငံမှာကျွလွန်နေတဲ့ညှပ်နှိမ့်ဆက်မှုတွေကိုစတင်နေကြအောင်ရဲအင်းရင်ထုတ်ဖော်နေကြတဲ့ရပ်ဖက်အဖွဲ့တွေအထူးသဖြင့်လူခွင့်ရေးကာကွယ်ဆောက်ရှောက်သူတွေသတင်းမီဒီယာသမားတွေနဲ့အတူလက်တွဲဆောင်ရွက်တော်မယ်လို့လည်းအခုနေ့ရဲ့ပြည်ပဆိုင်ရာညှပ်နှိမ့်ဆက်ခံသူများကိုကူညီထောက်ပံ့နေမှာဥရောပသမဂ္ဂကထုတ်ပြန်ပါတယ် ဆန္ဒသိမ်းပြီးတဲ့နောက်ပိုင်းငငယ်တော်ရာကွယ်ပြားမှုတွေကြောင့်ဖမ်းဆီးခံသူတွေထဲကအချင်းအောင်တွင်နှိမ့်ဆက်ခံပြီးတော့တည်ဆုံးသူက95ဦးထိရှိပြီးတော့ဆန္ဒသိမ်းပြီးတဲ့နောက်တကြွလှရှားသူနဲ့အရသာပြည်သူ2027ဦးတို့တည်ဆုံးခဲ့ရပြီးဖြစ်တဲ့ကြောင်းလဲအရက်ဖက်အဖွဲ့စည်းတွေရဲ့ကြေညာချက်မှာဖော်ပြပါရတယ်အခုပူတဲ့ကြေညာချက်မှာပါတဲ့အရက်ဖက်အဖွဲ့စည်းတွေတဲဆန္ဒသိမ်းပြီး ကစစ်တပ်ကိုဖိအားပေးဖို့လူနေတဲ့အကြောင်းပြည်သူကိုပြောပါတယ်
။ကိုယ်စီတရားဝင်ကိုမြင်ပြီးဖို့ဘာနောက်ကကြောင့်ဒီပြည်သူတွေကိုနှိမ့်ဆက်တဲ့နေရာအကောင်းကြီးနေတယ်။အမှန်နဲ့ဒီကောနော်ဒါလေးကိုကျွန်တော်တို့လက်နက်ဖိတ်ဆိုးကိုကွာလုံးတိုင်းအမှန်နဲ့ဖိတ်ဆိုးမှုကိုဒီနေ့အကောင်းဆုံးဆက်လာမယ်လို့ဒီစီဝါရေးစိုးစိုးကိုဒီမျိုးချေထောက်ပတ်ဖြစ်နေတဲ့စီဝါရေးလုပ်ငန်းတွေဆက်လာစစ်ဖို့လည်းညံ့နေပါ။ဒါဒါလေးဒီနိုင်ငံသားအပါအဝင်ကျွန်တော်တို့သက်ဆိုင်ရာအဖွဲ့အစည်းတွေကလည်းတော့ကျွန်တော်တို့ဒီဒီတော့ဒီပမာပြည်တွေနဲ့ရက်ပြည်ပြီးတော့ကိုယ်ပိုင်ကောင်းဆောင်ဖြစ်ခြင်းနဲ့ဆိုရင်အကြောင်းကိုကျွန်တော်ဆက်ပြီးတိုက်တွန်းလုပ်ပါလိမ့်မယ်ပေါ့
အနာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကင်ပြိပခါတွေရဲ့နောက်ဆက်တွဲနှင်းပိုင်းနှိဆက်ခံရတာတွေကတစတစပုံများလာပြီးတော့အိုးရင်ဆုံခါထွက်ပြေးနေရသူတွေမှာရုပ်ပန်းဆိုင်ရာလိုအပ်ချက်တွေရှိနေတယ်လို့စိတ်ပန်းဆိုင်ရာပြဿနာတွေလည်းဖြစ်နေပါတယ်။စစ်ပြေးဒုက္ခတွေတဲ့ရုပ်ပန်းနဲ့စိတ်ပန်းဆိုင်ရာထိခိုက်မှုတွေကြောင့်တက်ကြီးပိုင်းတွေကသေဆုံးသူပုံများလာတယ်လို့ကုကြီးပင်းနေသူတွေကပြောပါတယ်။စိတ်ကျန်းမာရေးပညာရှင်တူကတော့ဒီအခြေအနေတွေပေါ်မှာခုလိုသုံးသပ်ပါတယ်။
ကျန်ဒီစီမံကတော့ဒီလိုလေဒီအိမ်ကြီးရာနေရောမောင်းထုတ်ခံရတဲ့ခံစားမှုအဲ့ဒီခံစားမှုတော့ကရလာတဲ့နောက်ဆက်တွဲတွေကိုခံစားနေရတယ်ဒီမရှိနေတာလေဒီကြီးကြီးပါတယ်ရယ်ဒီအိမ်ကနေဒီရဲ့ဒီရတာကြီးရောလားခိုက်ထုတ်ခံစိတ်ကြလို့ကအဲ့ရောလေမနေ့ကမင်းကြီးရဲ့မြင်ရတယ်အဲ့ဒါမှမဖြစ်ဘာဖြစ်ကြတော့ဒီခန္ဓာကိုယ်ရဲ့ဒုက္ခကပြင်းနေသွားနိုင်တဲ့အရင်မဟုတ်တော့သူတို့ကပို့ပြီးတော့ဒုက္ခတွေကဒီများရာကျေးဇူးရတယ်နော်မျိုးရည်တွေနေရတယ်အချမ်းစီးရင်းနေရတယ်ဟာဒါခဏလေးဒုက္ခမျိုးမျိုးပေါ့ဒီမှာတော့ဟာအလံကပြောက်တယ်နော်သူ့ရဲ့မျိုးရည်သားတွေဘယ်လိုမိကြမလဲဆိုတာဟာဒီတိုင်းဇာတ်ပတ်ကြည့်ကြတယ်သူ့သားမျိုးမျိုးကောင်းကောင်းထားနေတယ်နော်ဒီမျိုးသေးရတယ်ဒီမျိုးမျိုးမျိုးကြီးနေတာဖြစ်တယ်နော်အဲ့လိုမျိုးခါတွေမရဘူးပေါ့အဲ့ဒီကြောင့်ကကျွန်တော်အခုအဓိကတူခံစားရတယ်
မြန်မာနိုင်ငံမှာမတူကွဲပြားတဲ့ယဉ်ကျေးမှုတွေနဲ့ဓလိထုံးတမ်းတွေအောက်မှာအမျိုးသမီးတွေဟာလည်းနှင်းပန်းနှိဆက်ခံကြရတယ်လို့အမျိုးသမီးအခွင့်အရေးလှူရှားသူတွေကပြောပါတယ်။ဆန္ဒမသိရင်လည်းကအမျိုးသမီးတွေအပေါ်နှင်းပန်းနှိဆက်မှုတွေရှိနေပြီးတော့အခုချိန်မှာဓာတ်ထက်ပူဖိနှိပ်ခံရတယ်လို့ကူကီအမျိုးသမီးများဆိုင်ရာလူခွင့်အစည်းအရုံးအတွင်းမှုဘွိုင်းနွန်းကအခုလိုပြောပါတယ
်။ငါကိုယ်ကလေးကအာနာသိမှုကမဖြစ်ခဲ့ဘူးဆိုရင်တောင်မှကျမတို့မြန်မာပြည်မှာကမတူညီတဲ့လူမျိုးစုတွေမတူညီတဲ့ရေရဓလေထုံးတမ်းတွေယဉ်ကျေးမှုတွေကြောင့်ကျမတို့အမျိုးသမီးတွေပိုပြီးဖိနှိပ်ခံရတဲ့ဟာကအကြမ်းဖက်မှုခံရတဲ့ဟာအခုဒီအာဏာပိတ်မှုကြောင့်ကျမတို့ပိုပြီးမှရခင်ကားထက်ကိုလေနှစ်ဆလောက်ကိုတိုးပြီးမှကျမတို့အမျိုးသမီးတွေကကြံခံနေရတဲ့ဟာဖြစ်လာတယ်လို့ ကျွန်တော်တို့မျိုးသမီးတွေရဲ့ဘဝကနိုင်ငံကြီးအရပြောင်းလဲမှုဖြစ်ပါစေအောင်ဘာကိစ္စပဲဖြစ်လာပါစေအောင်တော့ပထမဆုံးအခမ်းအနားရတဲ့သူကတော့ကျွန်တော်တို့မျိုးသမီးတွေကအများအားခံရတဲ့ဖက်ကဖြစ်နေတယ်ဆိုတော့ကျွန်မပြောချင်တယ်ပေါ့နော်။အရင်ကတော့ကတော့ဒီမျိုးသမီးအတန်းဖက်ခံရမှုတွေမြင်ပါနေတဲ့ခံရမှုခံရတဲ့မျိုးသမီးတွေအတွက်ကိုကိုကြီးထောက်ပံ့ပေးနေတဲ့မျိုးသမီးဖွဲ့စည်းတဲ့အများ ီမှာလေဘသူ့ကိုအမေခေါ်ရမယ်ဘသူ့ကိုဖေခေါ်ရမယ်ဆိုတာမသိတော့ဘူးဆိုတော့ကျမတို့မသိနိုင်တဲ့အမျိုးသမီးတွေအိမ်ထဲမှာဘယ်လောက်ချီတောင်မှအတန်းဖက်ခံရမှုတွေရှိနေမလဲဆိုတော့ကျမတို့တော့မန်းစားကြည့်လို့တော့မရတော့အောင်အများအရန်ရှိနေလိမ့်မယ်လို့ကျမတို့တော့ထင်တယ်
။နေရာတချို့မှာတော့ဒေသခံတွေနဲ့စစ်ပီးဒုက္ခသည်တွေဟာဒေသအတွင်းလက်နက်ကင်အဖွဲ့အစည်းတွေရဲ့ဒဏ်ကိုလည်းခံကြရပါတယ်။ဒါကြောင့်လည်းသူတို့ဒေသအတွင်းမှာဘယ်လက်နက်ကင်အဖွဲ့အစည်းကိုမှလူလည်းလာမရှိကြပါဘူး။လက်နက်ကင်ချင်းချင်းပစ်ခတ်မှုတွေကြောင့်စစ်ရှောင်စခန်းနဲ့နေထိုင်သူတချို့အသက်အသေးဆုံးတဲ့အခြေအနေအထိကြုံနေရပါတယ်။ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကရွှေအောင်စစ်ရှောင်စခန်းနဲ့ကက်လျက်ကကလိုင်းကြီးရွာမှာဒီဆိုင်သူတွေဟာသူတို့ရွာမှာဘယ်လက်နက်ကင်အဖွဲ့မှတမဆွဲကြဘူးတောင်းဆိုထားပါတယ်။လက်နက်ကင်ပြိပခဒံကိုဒုက္ခသည်တွေနဲ့ရွာသားတွေမကြာခဏဆူသလိုရင်ဆိုင်နေရတာကြောင့်ပြည်ရင်းပြည်ပအဖွဲ့စည်းတွေအနေနဲ့လည်းအရသားတွေနားမှာစကန်ချကြတာကိုဝိုင်းဝန်းဖိအားပေးကြဖို့ဒုက္ခသည်တွေကတောင်းဆိုပါတယ
်။ကျွန်တော်တို့တောင်းဆိုတဲ့ဟာကိုလည်းနိုင်ငံတကာအဖွဲ့အစည်းကရောဒီမြန်မာနိုင်ငံတရားအဖွဲ့အစည်းတွေအားလုံးလည်းကျွန်တော်ဝိုင်းဝန်းပြီးတော့ဖိအားပေးဖို့အတွက်ပေါ့နော်ဒီစစ်ရှောင်စခန်းတွေကနေထွက်သွားဖို့ရယ်ဒီတော့ကျွန်တော်တို့စိတ်ဆောင်စခန်းနဲ့ဒီကျေးရွာကြီးကနေဒီမိသားတထောင်အတေးပေါ့နော်စခန်းချနေတဲ့ကျွန်တော်ပြုပေးရဒီတတ်မတော်ဘက်ကိုလည်းကျွန်တော်တို့ပြောချင်တာရှိရဲ့ဒီစိတ်ဆောင်စခန်းနဲ့ဒီကျေးရွာကြီးကိုလည်းတနက်ကြီးတွေပါကျွန်တော်ပြည့်ပူဖို့အတွက်ပေါ့နော်အမျိုးတောင်းဆိုချင်တာရှိပါရဲ့ဗျာ
ဆန္နာသိမှုကိုဥဆောင်ဆက်ညင်ဆန္နာပြခဲ့တာကြောင့်နှစ်ရှည်ထောင်နဲ့ကြာခံနေရတဲ့နေပေတိတိကအခြေခံလူသားတွေလည်းရှိနေပြီးတော့သူတို့ရဲ့ငွေကြေးယုံကြည်ချက်လှူရှားမှုတွေကြောင့်နှင်းပန်းနှိမ့်ဆက်ခံကြရတယ်လို့အလုသမားရေးလှူရှားသူတွေကပြောပါတယ်မြန်မာနိုင်ငံအထူးဒီအလုသမားသမဂ္ဂများအဖွဲ့ချုပ် FGWM ရဲ့ဥက္ကဋ္ဌဒုံမိုးဆန္နာမြင့်ကဖိနစ်ခံရတဲ့အလုသမားတွေရဲ့အခြေအနေကိုခုလိုပြောပါတယ်
အလုသမားလူတန်းစားအတွက်ဖိနစ်ခံမှုတွေကိုလည်းလွတ်မြောက်ရှိခြင်းနဲ့အခုဒီစစ်အာဏာသိမ်းမှုကာလမှာလည်းဖိနစ်ခံဘဝကနေပြီးတော့အသက်တွေပေးခဲ့တဲ့ထောင်ရဲအကျဉ်းချခံမှုတွေလည်းရှိနေတယ်။ကိုယ်ရင်ဆော့ကထွက်ပြေးနေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့လည်းလူအခွင့်အရေးအလုသမားအခွင့်အရေးတွေကိုပြောင်ပြောင်တင်းတင်းထိုးပေါက်ခံနေရပြီးဒါဆိုရက်တီရေးအတွက်လုပ်ငန်းတွင်နေတဲ့မှာပေါ့နော်ကျွန်တာသာပုံစံမျိုးလုပ်ကင်ဆောင်ရနေရတဲ့အခြေခံအလုသမားဒုအတွက်ကိုကျမတို့ရွေးချယ်ထားတဲ့ NUG အစိုးရအနေနဲ့ပြည်ပစာတာမှတ်တမ်းတင်ထားပြီးတော့ပြန်လည်ထူထောင်ရေးဖြစ်လာပြီးဆိုတဲ့အခါကျလို့ရှိရင်ပြောင်းလဲမှုတွေလုပ်ကင်အကောင့်ထဲဆောင်ရွက်ပေးနိုင်ဖို့အတွက်ကိုဒီလူသမားတွေရဲ့အခြေအနေကိုစောင့်ကြည့်ပြီးတော့အထူးဂရုစိုက်လုပ်ဖို့အတွက်ကိုကျမအနေနဲ့တိုက်တွန်းပြောကြားချင်ပါတယ်
ကုလသမဂ္ဂလူခွေဆရာမဟာမကြီးရုပ်ရဲ့2021ခုနှစ်မတ်လတုန်းကထုတ်ပြန်တဲ့အစီအစဉ်စာမှာနိုင်ငံတော်စစ်ဖက်ထိန်းသိမ်းစခန်းတွေမှာနှစ်ရှည်လာများစစ်ကြောမင်းများရဲ့အတွင်းလူညိုရေးတပ်ဖွဲ့တွေကျူးလွန်တဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့တခြားနှိမ့်ဆက်မှုပေါင်းစုံအပါဆိုးရတဲ့လူခွေချိုးဖောက်မှုတွေကိုမှတ်တမ်းတင်ထားတယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂကပြောထားပါတယ်။ကမ္ဘာရေးကိစ္စတွေကြောင့်မြန်မာနိုင်ငံရဲ့အခြေအနေကိုမီဒီယာတွေအားစိုက်မှုကညော့သွားပြီမဲ့ပြည်တွင်းမှာကတော့နေတိုင်းနှီးပါလူလူတိုက်ပွဲတွေရှိနေပြီးတော့ကြေးရွာမိရှုမှုတွေနဲ့တူအယူဆမတူတဲ့အဖွဲ့အစည်းတွေကြားအပြန်အလှန်တပ်ဖြတ်မှုတွေကနေရာနှံ့ရှိနေတယ်လို့ဒေသခံတွေနဲ့နိုင်ငံရေးလှူရှားသူတချို့ကပြောပါတယ်။ဒီလိုမျိုးနိုင်ငံရေးပြည်ပခါတွေကြားဒေသခံပြည်သူတွေနှင်းပန်းနှိမ့်ဆက်ခံမှုတွေနေ့စဉ်နဲ့အမျှရှိနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုစီစဉ်ကနေပြန်ဆက်လိုက်ပါတယ်။ဆက်ပါမယ်။
မြန်မာပြည်သူ့အပေါ်မှာရဲဆက်ဆက်နှင်းပယ်နှိမ့်ဆက်မှုတွေရဲတန်းဖို့တန်းဆိုထားတဲ့ဒီတင်းဒီတင်းပြည့်ရဲ့တင်းတော်မှတ်စုစီစဉ်ကိုအကိုသားညိုကတင်ဆက်ပေးကြတာဖြစ်ပါတယ်။အခုဆက်ပြီးစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။မြန်မာဆန်စကွဲပြည်ပတင်ပုံမှုဆက်လက်ပြီးတော့မြင့်တက်နေပြီမဲ့လည်းတက်မှတ်ငွေလဲနှုံကြောင်ဒီလာပိုင်းတွေတွင်မှာပြန်နေသွားမယ့်အရေးကိုဆန်စပါးလုပ်ငန်းရှင်အတိုင်းဝန်ကစိုးရိမ်နေကြပါတယ်။ပင်လယ်ရေချောင်းတင်ပို့မှုမှာလေနောက်ထပ်အမှားတစ်တွေရဖို့မတိကျသလိုနေဆက်ကုန်သွယ်ရေးတွေမှာလေပို့ကုန်တန်ဖိုးတတ်မှတ်ချက်ကိုအမေရိကန်ဒေါ်လာနဲ့ပြောင်းလဲလိုက်တာကြောင့်ကုန်သွယ်ရေးကျနိုင်တဲ့အကြောင်းခံမှန်းကြပါသည်ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်ကတင်ဆက်ထားပါတယ်ရှင်
ဒီပါကိုဆန်တဲ့စကွဲတင်ပို့မှုဆက်ရှိနေပြီး FOB ရန်ကုန်ဈေးနှုန်းတွေလည်းမကျပါဘူးဒါပေမဲ့လည်းဒီအပိုင်းတွေအတွင်းမှာပဲဆန်ဈေးကျသွားတယ်လို့ကုန်တယ်ဥပိန်ချိုင်ကပြောပါတယ်
ဆန်ဈေးကို600လောက်ကျတယ်မှာ
မြန်မာနိုင်ငံစံစဘာအတင်းချုပ်ခအဖတ်ရှင်ဖော်ပြနေတဲ့ပြပပို့ကုန်စင်းနှုန်းအဖိုဘီရန်ကုန်စင်းနှုန်းတွေလည်းမပြောင်းလဲပါဘူးဒါပေမဲ့ပြည်တွင်းမှာစံစည်းကြတာလို့ကုန်တွေတွေကပြောတာပါလက်ရှိမှာတော့ပြပကိုပင်လယ်ရေချောင်းနဲ့စံစကွဲတင်ပို့မှုဆက်လက်ရှိနေပြီးပြီးခဲ့တဲ့နှစ်လခွဲတာအတွင်းတန်ချိန်9000လောက်ပို့ခဲ့တဲ့အကြောင်းအရင်းကအမှားတွေဖြစ်တယ်လို့လဲစံစဘာလုပ်ငန်းရှင်တိုင ပြည်ပကြီးကွယ်မှာအဝေးလိုက်လာပြီးမြမဆန်စခွဲပြပတင်ပို့မှုလဲအကောင်လာပါတယ်ဒါပေမဲ့လဲပို့ကုန်လုပ်ငန်းတွေအကောင်လာချိန်မှာပဲစစ်ကောင်စီကပို့ကုန်ရှာငွေနိုင်ငံခြားငွေကိုတတ်မှတ်နှုန်းထားနဲ့မြမချက်ငွေပြောင်းဖို့စီကံချမှတ်ခဲ့တာကြောင့်ပင်လယ်ရေးကြောင်းကနေကောက်ပဲတည်နံပြပတင်ပို့မှုမှာအရေးအမှားလက်ခံထားသူတွေသာဆက်ပြီးတင်ပို့နေတဲ့အနေအထားလိုလဲပြည်ရင်လုပ်ငန်းရှင်အတိုင်းဝန် ပြည်သူတွေကိုအရင်ကတပတ်နိုင်ငံငွေကြေးနဲ့တန်ဖိုးတတ်မှတ်ခွင့်ပြုခဲ့ရကနေအခုတော့အမေရိကန်ဒေါ်လာနဲ့ပြောင်းပြီးတတ်မှတ်တာကြောင့်ဈေးကွက်ထဲမှာဈေးဤသွားစီတယ်လို့ကုန်တယ်လုပ်ငန်းရှင်အတိုင်ဝန်ကပြောပါတယ်။ ဘိုးဘန်ကအမေရိကန်ဒေါ်လာကိုတထောက်ရှစ်ရာငါးဆယ်ကျပ်နဲ့တတ်မှတ်ပေးပို့ကုန်လုပ်ငန်းရှင်တွေကိုတရက်အတွင်းရောင်းချခိုင်းထားတာပါ။ ဒါပေမဲ့လည်းနေဆက်ကုန်သွယ်ရေးမှာတော့တဖက်နိုင်ငံရဲ့ငွေကြေးဖြစ်တဲ့တရုတ်ယွမ်ငွေထိုင်းဘတ်ငွေတို့နဲ့တန်ဖိုးတတ်မှတ်ပေးချေနိုင်တာကြောင့်ဘိုးဘန်တတ်မှတ်စည်းနဲ့မဟုတ်ဘဲပေါက်စည်းနဲ့ရောင်းနိုင်တဲ့အခွင့်အလမ်းတားခဲ့ပါတယ်။အခုတော့ဒီအချက်ကိုပဲဖြစ်လိုက်ပြီးဇူလိုင်လတည်းနေ့ကစလို့နေဆက်ပို့ကုန်သမားတွေလည်းအမေရိကန်ဒေါ်လာနဲ့ပေးချေရတော့မှဖြစ်တာကြောင့် ကောက်ပေးတိနံပြပတင်ပို့တဲ့တခြားနိုင်ငံတွေဖြစ်တဲ့အိန္ဒိယ၊ဗီယက်နမ်တို့လိုနိုင်ငံတွေမှာအမေရိကန်ဒေါ်လာငွေစည်းတက်ပြီးပြည်ရင်းသုံးငွေကဈေးချလာကြောင်း ပို့ကုန်တွေအတွက်အတာကျဖြစ်ပြီးမြန်မာနိုင်ငံမှာတော့တပ်မှန်ငွေလဲနှုတ်ကြောင့်မြန်မာချက်ငွေစည်းမှာလာပြီးပို့ကုန်ပိုင်းမှာမရှိနိုင်မဲ့အရေးကိုလည်းလုပ်ငန်းရှင်တွေစိုးရိမ်ကြပါတယ်။ဇူလိုင်-ဩဂုတ်နဲ့စက်တင်ဘာမှာပြည်ပတင်ပို့မှုရော့မယ်လို့လည်းမှန်းကြပါတယ်။ဆီယနာသိမ်းပြီးနောက်ရှင်မတိုးနောက်မဆုတ်တာနိုင်ငံရဲ့အချက်အသေးတွေကြားအိုးအိမ်စွန့်ထွက်ပြေးရသူတန်းကျော်ရှိလာပြီလို Mula Tamaka Yen Yama Luke when you sang ya two goosele, Thomas Andrews Ga, Switzerland and Geneva Malote, Luke when you comes in Yila Gamma, be get it, Drimba, Drin, a Kulu, Dimpia, Kevari.
5 million children require urgent humanitarian assistance.
Klingen Adan to Yibo Sanamu Kuni Lu Abare, Sanaika Tatana Ponambi, Klingeri Hara Mapiwa Mune, Pumyumu, Nikwe Mude. GJ Tola Nangi, Sinirago, Junjin Duriga, the DP Tabari,
are all on the rise. Girls are particularly vulnerable to forced marriage and sexual exploitation.
Yamanangama Sansaba Pipa, Dimpo Murita, Pirinsa Tomuma, San Shapa Mu, Junya Nangi, Sinibadala, Pirinsan Gonde, Upeinjangaro, Pipa Bode, Sansa Guerica, Pirima Sato Mu Nere, Lupio Vade. ကျွန်တော်ကဒီပြပပေါ်တဲ့ဒီအဲဒီလက်ရှိပုံစံဒီပြပပေါ်တဲ့စံကဒီကမစားရဲ့ငယ်ချင်းနဲ့စားတယ်ဒီမစားတဲ့စက်တဲ့နေရာဒီမှာဖတ်ခဲ့တဲ့စကားကိုဒီထဲမှာစားတယ်အခုကစပါးစီတက်ပေမဲ့စံစီကညင်ကြီးတဲ့အချက်ကိုလည်းသူကအခုလိုထောက်ပြပါတယ်ဒါကြီးဘာကြောင့်ပြောင်းနေဒီကျွန်တော်တို့ဒီဟိုစံဖတ်ကြည့်ကွာနေချင်းလို့တကယ်လို့ဒီဘာမေကမနေ့ကနေတိုင်း
ตบอคอชูนี่ก็ไม่กล้าอีกตบอแล้วอะไรก็ไม่กล้าอีกตบสังเกตอ่ะมันก็ไม่กล้าอีกตบเนี่ยก็ไม่กล้าอีกตบเนี่ยก็ไม่กล้าอีกตบเนี่ยก็ไม่กล้าอีกตบเนี่ยก็ไม่กล้าอีกตบเนี่ยก็ไม่กล้าอีกตบเนี่ยก็ไม่กล้าอีกตบเนี่ยก็ไม่กล้าอีกตบเนี่ยก็ไม่กล้าอีกตบเนี่ยก็ไม่กล้าอีกตบเนี่ยก็ไม่กล้าอีกตบเนี่ยก็ไม่กล้าอีกตบเนี่ยก็ไม่กล้าอีกตบเนี่ยก็ไม่กล้าอีกตบเนี่ยก็ไม่กล้าอีกตบเนี่ย
ရာဇီကတော့ဒီကတက်သွားတယ်မသိမ်းမင်းလာတယ်ကွာမင်းကလည်းဆိုင်ကြပါတယ်အိုးမိုးစွားတရားကိုမင်းကလည်းဆိုင်နေမသိမ်းမင်းလာတယ်တိုးတော့ဆန်ကြီးကမင်းကလည်းဆိုင်ဆန်သိမ်းမှာအဲ1500အဝန်းတင်နေတတ်တယ
်စပားစီတက်ပြီမေလို့လဲသမားတွေအတွက်ကတော့တိတ်ပြီးတော့အကျိုးအမြတ်မထွက်နိုင်ပါဘူးတဲ့ဘာကြောင့်ပါလဲ
အခုရောင်းရမ်းနေဒီလုံးနဲ့ဆိုတော့သူတို့လည်းဘာမှမထူးပါဘူးမထူးဆိုတာဒီလိုဆိုသူတို့ဒီဟိုကုအားစုကရေးကြည့်နေတော့လုံးလုံးမကြည့်နိုင်ဘူးစာအားမကြည့်နိုင်တော့အထောက်အုံနေတယ်ကျွန်တော်တို့ကတော့ဈေးကတော့ကောင်းပါရဲ့အထောက်အုံနေတယ်သင်္ဟာစုတွေကတော့ဘာမှမထူးတုံးတုံးနေနေကြတာသိမကြတော့ဘူးအဲကျိုးမြတ်တို့ကတော့အကျိုးမရှိဘူး
ပေးလဲနှုတ်အပြောင်းလဲပုံမှာမြန်မာဆန်လုပ်ငန်းရှင်တွေစိုးရိမ်လာတဲ့တဲ့တင်ကိုမက်တင်ကြီးဆိုင်အစီအစဉ်တင်ဆက်ထားတဲ့စီးပွားရေးခဏမှာနားဆင်ကြရတာဖြစ်ပါလိမ့်ရှင်
။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီဝေမြန်မာအင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာပေမှာ application ရယူနိုင်ပါရဲ့နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
ဖြူရတင်းလာညပိုင်းရေဒီယိုရုပ်သံစီစဉ်ကနေအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးရဖြစ်ပါတယ်။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှစီစဉ်ကိုနားဆင်ကြအောင်ပါ။လေယာစိုက်ကြိုးရေးလုပ်ငန်းဟာလုံသားအင်အားအများပြားလိုအပ်တဲ့လုပ်ငန်းတစ်ခုလေဖြစ်ပါတယ်။နယ်ဒလန်နိုင်ငံမှာလူအင်အားအစားစိတ်ယုတ်အင်အားနဲ့အလုပ်တွင်ကျေစီအောင်တီးနှံတတ်မှတ်တွေအထက်တိုးအောင်လို့ဖန်တီးနေကြတဲ့အကြောင်းမှတ်စုချက်မှကဘလော့ဂါတွေပြောသမျှစီစဉ်မှာတင်ဆက်ထားပါတယ်ရှင်။
ကျူလက်ဘမ်းမင်ဆိုင်ပြိုးရေးအပါအဝင်ဆိုင်ပြိုးရေးနည်းပညာမှာရှေ့ပြေးတဲ့ Netherlands နိုင်ငံမှာလေယာဆိုင်ပြိုးရေးအတွက်အထောက်အကူဖြစ်မဲ့နည်းပညာတွေပြသတဲ့ Green Tech ပြပွဲကိုကျွန်လာလေတို့ကပြုလုပ်ခဲ့ပါတယ်။ခေတ်သစ်နည်းပညာတွေကလေယာဆိုင်ပြိုးရေးလုပ်ငန်းလုပ်သူတွေအတွက်ဘလို့ပံ့ပိုးမှုတွေလုပ်နိုင်မလဲ၊တီးနှံပန်းမှန်တွေအထွက်ထိုးအောင်ဘလို့နည်းပညာတွေနဲ့လုပ်နိုင်မလဲဆိုတာပြသခဲ့တဲ့ပြပွဲဖြစ်ပါတယ်။2022ခုနှစ်အတွက် Green Tech ဆုကိုရသွားတာကတော့ Berry ဆိုတဲ့တတိယခုဆက်ရုပ်ဖြစ်ပါတယ်။ Germany နိုင်ငံကOrganic Farms ဆိုတဲ့ကုမ္ပဏီကတည်ထွင်တဲ့တစ်သီးခူးဆက်ရုပ်ကတစ်သီးအရွယ်အစားအမဲ့အနေအထားနဲ့တစ်သီးအရေးအသွေးတွေကိုတညီတည်းဖြစ်အောင်အရင်စစ်ဆေးပြီးတော့မှခူးဆွတ်ပေးတာဖြစ်ပါတယ်။လူတွေလောက်မြန်မြန်မခူးနိုင်ပေမဲ့လူတွေလိုနားစိမ်မလို့ပဲဆက်ရုပ်ကခူးဆွတ်ပေးနိုင်တယ်လို့ Organic Farms ကိုပူးတွဲတည်ထောင်တဲ့ Hannah Brown ကပြောပါတယ်
။ So this robot can harvest approximately 10 kilos an hour.
ဒီဆက်ရုပ်ကတနားရီကို10ကီလိုလောက်ခူးပေးနိုင်ပါတယ်။လူတွေဆိုရင်တော့တနားရီအတွင်းဒီထက်ပိုများများခူးပေးနိုင်ပါတယ်။ဒါပေမဲ့ဆက်ရုပ်တွေကြတော့24နာရီလုံးအလုပ်လုပ်နိုင်တယ်လို့တပတ်မှလည်း9ရက်လုံးခူးဆွတ်ပေးနိုင်ပါတယ်။အဲ့ဒါကိုနှိုင်းရှင်တွက်ချက်ကြည့်လိုက်လို့ရှိရင်လူတွေခူးနိုင်တဲ့ပမာဏလောက်အဲ့ဒီထက်တောင်နည်းနည်းပိုပြီးဆက်ရုပ်ကတီးနှံတွေကိုခူးပေးနိုင်ပါတယ်
။တစ်သီးဘလောက်မှတ်နေတယ်လဲဆိုတာကိုဆက်ရုပ်ကအတိအကျမှန်းဆခူးဆွတ်ပေးနိုင်တယ်လို့တစ်သီးချင်းတွေကိုအလေအလွတ်မရှိတန်းထည့်ပေးနိုင်တဲ့အတွက်တတိတွေခူးပြီးတာနဲ့ချက်ချင်းတင်ပို့ပေးနိုင်မှာဖြစ်ပါတယ
် Yes so especially for high quality food this or export this really gives an advantage
အရေးသေးကောင်းတဲ့ဒီနန်တွေတင်ပို့တဲ့ဒီနန်တွေအတွက်ဒီဆက်ရုပ်ကိုသုံးတဲ့အားသာချက်ကအရွယ်အစားညီညီပုံတရညီညီလေးတွေခူးဆွပေးနိုင်ပါတယ်ဆက်ရုပ်နည်းပညာကြောင့်အသီးတွေကိုလူတွေလက်နဲ့ထိစရာမလိုတဲ့အတွက်အထူးအကိုက်အလေအလွင့်လည်းမဖြစ်ပါဘူးလူတွေလက်နဲ့ခူးရင်တစ်ခါတစ်ခါအသီးတွေနာသွားတာထိခိုက်သွားတာမျိုးဖြစ်တတ်ပါတယ်စိရုပ်တွေနဲ့ကြတော့အဲ့ဒီလိုမျိုးမဖြစ်တဲ့အတွက်အရေးအသွေးပိုစိတ်ထားရပါတယ်
။ Berry တတိခူးဆက်ရုပ်တစ်ခုရဲ့ဈေးကယူရိုတသိန်းတန်ဖိုးရှိတာကြောင့်ဈေးတော့တိတ်မသေးလာပါဘူး။ဒါပေမဲ့ဒီဆက်ရုပ်ကိုဝယ်ယူရင်းနှီးမြှုပ်နှံတဲ့ခြံဆိုင်တွေအနေနဲ့သုံးနှစ်အတွင်းမှာအရင်အနည်းပြန်ရမှာဖြစ်တယ်လို့ Organic Farms ကုမ္ပဏီကပြောပါတယ်။ပန်းအုပ်တွေနဲ့စိုက်ပျိုးရေးလုပ်သူတွေအနေနဲ့အပင်တွေကိုတနေရာကနေတနေရာပြောင်းရွှေ့သိမ်းမယ်ဆိုရင်အ အပင်များရင်များသလိုလူအင်အားလိုနိုင်ပါတယ်ဒါကြောင့်အပင်တွေရွှေ့ပြောင်းပေးနိုင်တဲ့ဆက်ရုပ်ကိုလည်း Netherlands နိုင်ငံက CreaTech ဆိုတဲ့ကုမ္ပဏီကတီထွင်ထားပါတယ်
The benefit of robotic tray filling is that you can have multiple trays, multiple pots
ဆက်ရုပ်သုံးပြီးအပင်တွေကိုအရွှေ့အပြောင်းလုပ်တဲ့အကျိုးကဆက်ရုပ်တစ်ခုထဲနဲ့အပင်တွေအများကြီးဘန်းတွေအများကြီးကိုရွှေ့ပြောင်းလို့ရပါတယ်
Netherlands နိုင်ငံအပါအဝင်လက်ရစိုက်ပျိုးရေးအဓိကလုပ်ကြတဲ့နိုင်ငံတွေမှာအပင်တွေကိုအလျားလိုက်စိုက်ပျိုးတာထက်အဆင့်တွေဆင့်ထားတဲ့ဆင့်တွေပေါ်မှာစိုက်ပျိုးတဲ့ vertical farming နည်းနဲ့စိုက်ပျိုးနေကြပါတယ်။နေရာကုန်တက်သားတဲ့ဒီစိုက်ပျိုးနည်းအတွက်အခုလိုအပင်တွေကိုရွှေ့ပြောင်းပေးနိုင်တဲ့ဆက်ရုပ်တွေကတိတ်အသုံးဝင်တယ်လို့တီထွင်သူတွေကပြောပါတယ
် We use our experience from indoor growing to now also go vertical
ဘောလုံးလေးလုံးစိုက်ပျိုးရေးကနေဒေါင်လိုက်စိုက်ပျိုးရေးအထိကျွန်တော်တို့ဆက်ရုပ်တွေနဲ့စမ်းသပ်စိုက်ပျိုးပါတယ်ဒေါင်းလိုက်ဆက်ပြိုနီကအခုတိတ်ကိုခစ်စားတဲ့ဆက်ပြိုနီဖြစ်ပါတယ
်အခုလိုအပင်တွေကိုမိုးလုံးလေလုံးနေရာမှာအဆင့်တွေနဲ့ဆက်ပြိုတဲ့အခါမှာအရေးအကြီးဆုံးကအလင်းရောင်ဖြစ်ပါတယ်အပင်တွေရှင်တန်ဖို့အသီးတွေအပွင့်တွေပွင့်ဖို့အတွက်မရှိမဖြစ်လိုအပ်တဲ့လင်းရောင်ခြေကိုလည်း Signify ဆိုတဲ့ကုမ္ပဏီကတီထွင်ထားပါတယ်တစ်ဆေးချခြင်းအပင်ပြိုးခြင်းပန်းပွင့်ခြင်းရိတ်သိမ်းခြင်းအဆင့်ဆင့်မှာလိုအပ်တဲ့မီးရောင်နဲ့ပမာဏအနည်းအများကိုအသေးချာတွက်ချက်ပြီးတော့ဖန်တီးထားတာဖြစ်ပါတယ်ဆိုက်ပြိုးသူအနေနဲ့လိုအပ်တဲ့အလင်းရောင်ကိုဆက်မှအချိန်စရာတတ်မှတ်ပြီးပေးထားလို့ရကြမှာပါ
For vertical farming it's of course important to have the right light to have good light intensity
ဒေါင်းလိုက်ဆိုက်ပြိုးတဲ့အခါအလင်းရောင်ကတိတ်အရေးကြီးပါတယ်ပင်တွေအတွက်လိုအပ်တဲ့အလင်းရောင်ပမာဏကောင်းကောင်းရဖို့အရေးကြီးပါတယ်ဘယ်လိုပင်မျိုးကဘယ်လိုအလင်းရောင်မျိုးတကယ်ကြိုက်တယ်လဲဆိုတာကိုကျွန်တော်တို့လေ့လာဖန်တီးထားတာဖြစ်ပါတယ်အန်ဒိုဗန်ကကျွန်တော်တို့စမ်းသပ်ဆိုက်ပြိုးချံမှာလေ့လာတွေ့ရသလောက်အနီရောင်အပြာရောင်နဲ့အနီနဲ့အနီအောက်ရောင်ကြီးကြားမှာရှိတဲ့ဖာရတ်အနီရောင်ကိုရကြတဲ့အပင်တိုင်းတိတ်ကိုအထွက်တိုးတာတွေ့ရပါတယ်။အဲ့ဒီအလင်းရောင်တွေပေးထားရင်တစ်တူရမ်မီတာပဲစိုက်ပြိုးရင်တော့မှအပင်တွေအစွမ်းကုန်ရှင်သန်အထွက်တိုးကြပါတယ်
။တစ်သီးစိုက်ပြိုးရေးလုပ်ငန်း၊ပန်းစိုက်ပြိုးရေးလုပ်ငန်းတွေအတွက်အချိန်ကုန်တတ်တာစီသလိုလူအင်အားအများကြီးမလိုအောင်လို့ဤပညာသုံးပြီးအခုလိုတီထွင်မှုတွေလုပ်နေကြတာဖြစ်ပါတယ်။နောက်ပိုင်းခေတ်စားလာတဲ့ vertical farming နည်းနဲ့စိုက်ပြိုးရေးအတွက်အခုလိုဆက်တွေတုံးချင်းအဖြစ်တီးနှံအထွက်တိုးပြီးတော့အပင်တွေရဲ့တီးနှံပွင့်နိုင်စွမ်းကိုအစွမ်းကုန်အဖြစ်ပေးနိုင်တယ်လို့ဒီထွင်သူတွေကပြောနေကြပါတယ်ရှင်ကျွန်မစုညံမော်ပ
ါစိုက်ကျူးရေးဆက်ရုပ်တွေကြောင့်မဆုမြတ်မွေရဲ့ဘလော့ဂါရီပြောသနာအစီအစဉ်မှာနားဆင်ကြကြတာဖြစ်ပါတယ်အခုဆက်ပြီးတော့မေဒနာကျော်တင်ဆက်ပေးထားတဲ့တတရောင်တင်လာစီစဉ်ကိုရှုစားနားဆင်ကြအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရဲ့ချင်းမှုရေးစီးမှာခေတ်စားနေရတဲ့ထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတွေဘာတွေကိုတက်တန်ရောက်ပေးမှာမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဘာသာအမေရိကန်ပေါ့ပ်အဆိုတော် Taylor Swift သူရဲ့ချစ်သူဗြိတိသျရုပ်ရှင်မင်းသားJoel Wynn နဲ့ဆေးကြလိုက်ပြီလို့ The Sun သတင်းစာကဇွန်လ30ရက်နေ့ကပဲသတင်းဖော်ပြသွားပါတယ်။အသက်32နှစ်အရွယ် Taylor Swift ကမင်းသား Elwin နဲ့တွဲနေတာကတော့နှစ်နဲ့ချီရှိပါပြီ။ Taylor Swift နဲ့ဂျိုးတို့အရင်အဆင်ပြေကြပါတယ်။သူတို့ပေါင်းရတင်ရတာပြောရွှင်ပါတယ်။အရင်နဲ့ချစ်ကြရင်လို့မင်းသား Elwin နဲ့နီးစပ်တဲ့သတင်းရင်းမြစ်တစ်ခုကိုကိုးကားပြီးတော့ The Sun သတင်းစာကဖော်ပြပါတယ်။တကယ်တော့သူတို့ဆေးကြတာလနည်းနည်းကြာပါပြီ။သူတို့နဲ့အရင်နည်းဆုံးအတိုင်းဝိုင်းတစ်ခုပဲတည်ပါတယ်ဘယ်သူမှပြန်မပြောရဘူးလို့လည်းသတိပေးထားကြတာဖြစ်တယ်လို့လည်းပြောပါတယ်မင်းသား Joel Wynn ကကလောင်နာမည် William Bowery ဆိုတဲ့နာမည်နဲ့လဲ Taylor Swift ရဲ့2020ကထွက်တဲ့ Evermore တေးတပြားမှာတေးသဖြင့်နေပူရဲပြီးတော့ဆက်ဆိုသူဖြစ်ပါတယ်သူတို့နှစ်ယောက်ကြိုင်နေကြတယ်ဆိုတာသိကြပါမယ်လေသူတို့နှစ်ဦးအမှုပညာခန်းနာတွေမှာဘယ်တော့မှတွဲသွားတွဲလာမရှိပါဘူး Taylor Swift မှာစစ်ရက်လက်ဆုပ်ရှိပါတယ်ဘရောမအပြင်မှာထုံမွေပေါ့။နောက်ပြီးတော့သူနဲ့အတူတူအလုံးလုံးတဲ့သူတွေကမှအကုန်သူစိတ်သက်သာတဲ့တဲ့မတိပါဘူးလို့ဒစန်သတင်းဆောင်မှာဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ Taylor Swift ရဲ့ manager ကို writer သတင်းဌာနကအတည်ပြုဖို့ဆက်သွယ်မေးမြန်းမိမယ်။ဆက်သွယ်လို့မရပါဘူးရှင်။ပြည်ထောင်စုလန်ဒန်မြို့တော်မှာ250မြောက် Pride ပွဲတော်ကျင်းပတော့မြို့တော်ရဲ့မြို့လယ်လမ်းမကြီးတွေပေါ်မှာစေအောင်ဆောင်အစုံနဲ့ခြေတာထားလို့ဖြစ်ခဲ့ပါတယ်။ဇူလိုင်လ၂ရက်နေ့ကကျင်းပခဲ့တဲ့ LGBTQ+ ဒိန်းလူချစ်သူပွဲတော်မှာတက်တဲ့ညောင်ဆောင်အလံတွေနောက်ပြီးတော့လက်လက်ချာခြေတာမှုတွေပြုပစ်လက်တဲ့ sequence တွေနဲ့ဝင်ရောက်ဆင်နွှဲကြတဲ့သူတွေရော
လက်မမလာရောက်ပြီးကြည့်ရှုအားပေးတဲ့သူတွေရောရောင်းဆောင်မြင်ကွေးကျေပိတ်ကမ်းလာဖြစ်နေကြတာပါဘဝမှာကြုံတွေ့ခဲ့ရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပိုးကြောင့်နှစ်နှစ်ကြာရန်နာထားရတဲ့ဒီပွဲတော်ဟာလန်ဒန်မြို့တော်မှာပထမဦးဆုံးအကြိမ်ဖြစ်နေ1982ခုနှစ်မှာစတင်ကျင်းပခဲ့တာပါပထမအဆုံး Pride ပွဲတော်မှာချီတက်ခဲ့ကြတဲ့လမ်းကြောင်းဖြစ်တဲ့ High Park ပန်းချီကြီးရဲ့အပြင်ဘက်ကစပြီးတော့ Westminster လွှတ်တော်ဘက်စီကိုသွားခဲ့ကြပါတယ်။နောက်ပြီးအဲဒီကြားမှာတော့ Trafalgar ရေမြေမှာဂီတဖျော်ဖြေပွဲလည်းရှိပါတယ်။အဲဒီနေ့ကပွဲတော်မှာ LGBTQ+ အသင်းအဖွဲ့ပေါင်း600ကျော်ပါဝင်ခဲ့ပြီးတော့1982ခုနှစ်ဆန္ဒပြပွဲမှာဦးဆောင်တဲ့ Gay Liberation Front လူမျိုးချစ်သူလူမျိုးမှုတပ်ဦးအဖွဲ့ဝင်တွေဦးဆောင်ခဲ့ပါတယ်။ပြာဟိတအဖွဲ့တွေကအစတက်ကူတို့အလဲအရေးပေါ်ကဲတင်ကြီးအဖွဲ့အစည်းတွေအစုံအဖွဲ့အစည်းမျိုးစုံကသူတွေကိုစားပြုပါဝင်ဖြစ်ကြပါလိမ့်ရှင် Took my crew to Japan party like Kardashian Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်တော့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါလိမ့်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ပေးသနာကျော်စီစဉ်တင်ဆက်ထားတဲ့တတရံဇင်းလာစီကိုနားဆင်ကြရဖြစ်ပါတယ်။ကျမတို့ VOA ရဲ့တင်းလာညရဲ့အပတ်စဉ်ကဏ္ဍစီစဉ်ကတော့ဒီလောက်ပါပဲရှင်။အခုတော့တင်းလာညနောက်ဆုံးရသတင်းကြီးချုပ်ကိုတော့ဦးတမောင်တန်းကဆက်ပြီးပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ဝန်ကြီးဟာမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကူဆက်လက်လက်ဖြင့်ကမ္ဘောဒီးယားနိုင်ငံဒုတိယဝန်ကြီးချုပ်နဲ့နိုင်ငံရဲ့ဝန်ကြီးနဲ့ပကံမှာတွေ့ဆုံခဲ့ပြီးအာဆီယံနဲ့အတူအလုပ်လုပ်ဖို့အချက်၃ချက်ကိုပြောတဲ့ကြောင်းဇူလိုင်လ၃ရက်နေ့ကထုတ်ပြန်လိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံကြီးဝန်ကြီးပရက်ဆော့ခုံးကမြန်မာနိုင်ငံရေးဂျားဝင်ဆောင်ရွက်နေတာတွေကိုလည်းတရုတ်နိုင်ငံကြီးဝန်ကြီးဝန်ကြီးကအသိမှပြုလိုက်ပါတယ်။မြန်မာနိုင်ငံမှာအမျိုးသားရင်ကြားစစ်ပြီးပြည်သူလူထုလက်ကိုအာဏာပြန်အပ်ဖို့ဒီမိုကရေစီအကူအပြောင်းကိုပြန်လည်စတင်ရင်းနဲ့တကွာအာဆီယံဟာအာဆီယံနီးလားကိုပဲကင်ဆွဲစေလို့ကြောင်းတရုတ်နိုင်ငံကြီးဝန်ကြီးကသူ့ရဲ့ဌာနရဲ့အင်တာနက်စာမျက်နှာမှာထုတ်ပြန်ချက်ဖြင့်ပြောထားတာဖြစ်ပါတယ်ယူကရိန်းနိုင်ငံမှာတော့သမ္မတဗိုလိုဒီမာဇယ်လန်စကီကရုရှားကိုသိမ်းယူထားတဲ့နယ်မြေတွေကိုပြန်သိမ်းပိုက်မယ်လို့တန်တိတ်ထန်ချထားတဲ့အကြောင်းပြောတော့ပါတယ်အစ်မက်လက်နက်တွေသုံးပြီးဒီနယ်မြေတွေကိုပြန်အရယူမယ်လို့ညစီမင်းကမှတနင်္လာကနေ့ညကပြောတော့ခဲ့တာပါနိုင်ငံရှေ့ချန်းလူအက်ဖီနယ်မှာယူကရိန်းတို့လက်အောက်နောက်ဆုံးကျန်နေတဲ့လစ်ချန်းစ်ပြုတ်ကနေယူကရိန်းတပ်တွေဆုတ်ခွာခဲ့ရပြီးတဲ့နောက်ဇယ်လန်စကီကအခုလိုပြောသွားတာဖြစ်ပါတယ်။ကျွန်တော်တို့စစ်သားတွေပြည်သူတွေအားလုံးကိုဒန်းတူဆောက်ရှောက်ကာဝယ်ပါမယ်။ဒတိုင်းတွေကာရန်နယ်မြေတွေကိုပြန်ရယူပြီးအားလုံးတဲမှာပြည်သူတွေကအရေးကြီးဆုံးပါလို့သမ္မတဇယ်လန်စကီကဆိုပါတယ်။ဒီချိန်မှာပဲယူကရိန်းရှေ့ပိုင်းဒေသတွေကိုရုရှားတပ်တွေကပို့ပြီးနက်နက်ရှိုင်းရှိုင်းထိုးစစ်ဆင်ဝင်ရောက်ဖို့ကြိုးစားနေကြပါတယ်။လင်းချက်ပြုတ်ကနေတပ်မျိုးကိုဆုတ်ခွာခဲ့ကြောင်းယူကရိန်းစစ်တပ်ကအတည်ပြုပြောကြပါတယ်။ခုကောင်မဆိုရင်ရက်တပ်ပေါင်းရက်တပ်ပေါင်းပေါင်များစွာခုကနိုင်ပေမဲ့ပိဆက်မှာကကြီးမားတဲ့အတွက်ကြောင့်ဘိုးဆုံးဖြတ်ချက်နဲ့ဆုတ်ခွာခဲ့တာဖြစ်ကြောင်းလူဟောင်းစေတရဲ့အုပ်ချုပ်ရေးမှူးဆိုင်ဟာဟိုင်တိုက်ကပြောကြပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဒီကနေ့ဇူလိုင်လ၄ရက်နေ့မှာကြောက်တဲ့လွတ်လပ်ရေးနဲ့အထိမ်းအမှတ်ဖြစ်အင်ဂျီရောမြခင်းပြည်မှာသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကရောဂျေးဘိုင်ဒန်တို့က4th of July အသားဖြင့်စားသောက်ပွဲနဲ့စစ်တပ်မိသားစုတွေကိုတီးခင်းမှာဖြစ်ပါတယ်။
တင်လာနေတဲ့သတင်းချင်းချုပ်ကိုဦးတင်မောင်တန်ပြောပြပေးကြတာဖြစ်ပါတယ်။ဒီနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကတော့ကိုရဲမော့အောင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santo နဲ့ PJ Elliot တို့ဖြစ်ကြပါတယ်။ဒီနေ့ညအတွက်အစီအစဉ်မှုဖြစ်ကျွန်မအီတန်စင်ကတာဝန်ယူတင်ဆက်ပေးကြတာဖြစ်ပါလိမ့်ရှင်။အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ17:00မှာလည်းတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။viewing ကိုနားဆင်ကြည့်ရှုကြရတဲ့အတွက်အားလုံးကိုကျေးဇူးတူပဲတင်ပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်။
Thank you.
This program